Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့မနက်ခင်းဖြစ်ကြပါစေရှင်။ VOA American အသံမြန်မာပိုင်းစီစဉ်ရဲ့2020ပြည်နှစ်ဇွန်လ9ရက်အင်္ဂါနေ့မနက်ခင်း6နာရီကနေ9နာရီအစီအစဉ်ကိုစတင်ပါပြီ။လိုင်းဒိုမီတာ32.40-48တို့ကနေဖမ်းယူနှาศင်နိုင်ပါတယ်။အခုရေဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုပြောပြမှာပါကျမတင်ကြီးထိုက်ပါရှင်အာဖရိကန်အမေရိကန်လူမဲအမျိုးသားအသက်46နှစ်အရွယ်ဂျော့ချ်ဖလော့ဒ်ကိုတပ်ဖြတ်မှုနဲ့တရားစွဲဆိုခံထားရတဲ့ရဲတပ်ဖွဲ့ဝင်ဟာဒဲရက်ရှူဗန်ကိုတနင်္လာနေ့ကပထမဆုံးအကြိမ်ရုံးထုတ်ခဲ့ပြီးမင်းနီယာပူလစ်တရားသူကြီးကအာမဂန်ဂျေဒေါ်လာ100,000သတ်မှတ်ခဲ့ပါတယ်မင်းနီဆိုတာပြည်နယ်တရားသူကြီးတူဖြစ်တဲ့ဂျန်နက်ရက်ဒင်းကရဲတပ်ဖွဲ့ဝင်ဟောင်းရှူပန်အတွက်ကန့်သက်ချက်တွေပါဝင်တဲ့အာမဂန်ဂျီဒေါ်လာ100,000ကန့်သက်ချက်မပါတဲ့အာမဂန်ဂျီအဖြစ်ဒေါ်လာ100,000200,000ကိုသတ်မှတ်ခဲ့ပါတယ်။ကန့်သက်ချက်တွေကတော့ရှူပန်အနေနဲ့လက်နက်တွေအယံမှာဖြစ်တယ်လို့တရားဥပဒေစိုးမိုးရေးဒါမှမဟုတ်လေလုံခြုံရေးနဲ့ပတ်သက်ပြီးမလုပ်ဖို့နောက်ပြည်နယ်ကနေထွက်မသွားပါဘူးလို့သဘောတူရမှာဖြစ်တယ်လို့ဖလော့ရဲ့မိသားစုနဲ့လည်းမဆက်သွယ်ဖို့သဘောတူရမှာဖြစ်ပါတယ်။ဇွန်လ29ရက်နေ့မှာတော့နောက်တစ်ကြိမ်ရုံးထုတ်ဖို့လေတရားသူကြီးကသတ်မှတ်ပါတယ်။မင်းနီဆိုတာပြည်နယ်အချင်းထောင်ကဗီဒီယိုမှာဒဲရက်ရှူဘန်ကိုတွေ့ရပြီးသူ့ကိုတော့ second degree murder ကြိုတင်ရည်ရွယ်ချက်မပါတဲ့လူသတ်မှုဆွဲချက်Now that degree murder မတော်တဆဖြစ်ခဲ့တဲ့လူသတ်မှုဆွဲချက် Now လူသေးမှုဆွဲချက်စုစုပေါင်းဆွဲချက်3ခုတင်ထားပါတယ်။အယူခံတင်မှုမလို့တဲ့တရားရုံးလှုပ်ထုံးလှုံနီဆိုင်ရာကြားနာမှုမှာတော့လိမ္မော်ယောင်ထောင်ဝတ်စုံဝတ်ထားတဲ့ရဲတပ်ဖွဲ့ဝင်ဟောင်းအသက်44နှစ်အရွယ်ရှူဘန်ကစိတ်လှုပ်ရှားမှုတစုံတရာမပြဘဲမိခွန်းညီကိုဖြေကြားသွားပါတယ်။ George Floyd တိဆုံးမှုကြောင့်နိုင်ငံတော်ဆန္ဒပြပွဲတွေပေါ်ပေါက်နေတာပါ။လက်ထိတ်ခတ်ထားတဲ့ Floyd ရဲ့ living ပေါ်မှာ Derek Chauvin ကဒူးနဲ့ထောက်ထားတာကိုမေလ25ရက်ကရိုက်ယူထားတဲ့ဗီဒီယိုထဲမှာတွေ့ရပါတယ်ရှင်။ဂျာမနီမှာပြီးခဲ့တဲ့သတင်းဘက်ကုံပိုင်းကလူမျိုးရေးခွဲခြားမှုဆန့်ကျင်ရေးလမ်းပေါ်ထွက်ဆန္ဒပြပွဲတွေမှာလူပေါင်းတောင်းနဲ့ချီပါဝင်လာပြီးနောက်မှာတော့လူတဦးနဲ့တဦးကြားအကွာအဝေးတစ်ခုချပြီးနေဖို့အာဏာပိုင်တွေကတနင်္လာနေ့မှာတိုက်တွန်းပါတယ်။ဆန္ဒပြပွဲတွေကိုထောက်ခံကြောင်းဒါပေမဲ့လည်းကိုရိုနာဗိုင်းရပ်စ်ကရောဂါကိုတိုက်ဖျက်နေရတဲ့ဂျာမနီမှာဆန္ဒပြလူအုပ်ကြီးရဲ့ဓာတ်ပုံတွေတွေ့မြင်ရတဲ့အပေါ်မှာတော့အဆိုရင်ကြောင်းဝန်ကြီးချုပ်အင်္ဂလာမာကဲယုံကပြောဆိုထားပါတယ်။ဗြိတိန်နိုင်ငံဘရစ်စတိုးမြို့ကကျွန်းကုန်ကူးသူရဲ့ရုပ်ထုကိုဆန္ဒပြသူတွေကဖယ်ရှားလိုက်တဲ့အပေါ်နိုင်ငံရေးသမားတွေကအသီးသီးတုံ့ပြန်ပါတယ်။လူမျိုးရေးခွဲခြားမှုဆန့်ကျင်ရေးဆန္ဒပြပွဲတွေကရန်ကားမှုတွေကြောင့်ရုတ်ပြက်ရတယ်လို့ဗြိတိန်ဝန်ကြီးချုပ်ဘောရစ်ဂျွန်ဆင်ကပြောဆိုလိုက်ပြီးကျွန်းကုန်ကူးသူရဲ့ရုပ်ထုကိုဖိရှားမှုကိုရောနောက်လန်ဒန်ကဝင်းစတန်ချာချီရုပ်ထုကိုဖျက်ဆီးမှုတွေကိုပါရှုတ်ချပါတယ်။အမေရိကန်ကဆန္ဒပြပွဲတွေနဲ့ညှဉ်းညွတ်မှုကိုပြတဲ့အနေနဲ့ပြင်သစ်နိုင်ငံမှာလည်းဆန္ဒပြပွဲတွေရှိခဲ့တယ်လို့ဩစတြေးလျမှာတော့ဒေသခံဩစတြေးလျတိုင်းရင်းသားတွေရဲဖမ်းဆီးမှုအတွင်းတေဆုံးရမှုတွေကိုထုတ်ဖော်တဲ့အနေနဲ့လမ်းပေါ်ထွက်ဆန္ဒပြခဲ့ကြပါတယ်။အမေရိကန်ရဲတပ်ဖွဲ့ဆိုင်ရာဥပဒေတွေကိုဆဲစုနှစ်တွေအတွင်းအကြီးမားဆုံးပြုပြင်ပြောင်းလဲဖို့ဒီမိုကရက်လွှတ်တော်အမတ်တွေကတောင်းဆိုလိုက်တာဟာဆိုရင်တရားဥပဒေစိုးမိုးမှုပိုင်းမှာပုံမပြင်းစွာကျင့်သုံးရေးတောင်းဆိုနေတဲ့သမ္မတဒေါ်နယ်ထရန့်နဲ့ထိတ်တိတ်တွေ့စရာကိစ္စသစ်တရဖြစ်လာပါတယ်။နိုင်ငံမှာလှုပ်ရှားမှုတည်းတည်းအစတင်လာတာကိုကဘာကြီးမျက်မြင်တွေ့ကြုံနေရပါတယ်လို့ဥပဒေပြုရေးကိုပူရဲဥဆောင်သူဖြစ်တဲ့အောက်လွတ်တော်အမကယ်ရင်ဘက်စ်ကသတင်းတောက်တွေကိုပြောပါတယ်။ COVID-19 ကပ်ဖေးရောဂါနဲ့ပတ်သက်ပြီးဥရောပမှာအခြေအနေတွေတိုးတက်လာနေချိန်ကမ္ဘာတခြားဒေသတွေမှာတော့ပိုပြီးဆိုးရွားလာနေတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကတင်းနှင်းလာနေမှာသတိပေးပါတယ်။
Although the situation in Europe is improving, globally it's worsening.
WHO အကြီးအကဲ Tedros Adhanom Ghebreyesus ပြောဆိုခဲ့တာပါ။တစ်ချိန်တည်းမှာပဲကမ္ဘာတစ်လွှာအသွားအလာပိတ်ပင်ကန့်သတ်ချက်တွေလုပ်ဆောင်ခဲ့တာကြောင့်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကနေလူသန်းနဲ့ချီသေဆုံးရနိုင်တဲ့အခြေအနေကိုကာကွယ်ပေးနိုင်ခဲ့တယ်လို့တနင်္လာနေ့ကထုတ်ပြန်လိုက်တဲ့လေ့လာချက်သစ်တွေကဖော်ပြပါဗျ။
န်တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 kHz 12.13 ညလိုင်းဒိုမီတာ40 kHz 9.13 ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ကျွန်တော်ညဝင်းအောင်ပါခင်ဗျာအင်္ဂါနေ့မနေ့ခင် VO ရဲ့သတင်းတွေကိုတင်ဆက်နေပါတယ်ကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်ပြီးကိုဝန်ဆောင်မိခင်တွေနဲ့မိဖွားပြီးစားမိခင်တွေလိုင်းနာဆောင်ရွက်တဲ့တဲ့သတိပေးချက်တရက်ကိုမြန်မာကျန်းမာရေးဝန်ကြီးဌာနကဇွန်လ10ရက်တနင်္လာနေ့မှာထုတ်ပြန်လိုက်ပါတယ်ကိုဝန်ဆောင်မိခင်တွေနဲ့မိဖွားပြီးစားမိခင်တွေဟာအခြားလူတွေနည်းတူကိုရိုနာဗိုင်းရပ်စ်ကူးစက်ခံရနိုင်ပြီးကူးစက်လာတဲ့အခါကိုယ်ခံအားဆန်ရသဘာဝအပြောင်းလဲကြောင့်ယောဂအခြေအနေဆိုးရွားပြီးအသက်အန္တရာယ်ဆိုးရိမ်ရတဲ့အထိဖြစ်လာနိုင်တယ်လို့ကြေညာချက်မှာသတိပေးပါတယ်ဒါကြောင့်ကျန်းမာရေးဌာနကထုတ်ပြန်ထားတဲ့ကိုဗစ်ရောဂါတားဆီးရေးသတိပေးချက်တွေနဲ့အညီနေထိုင်ကြဖို့ကိုလည်းတိုက်တွန်းထားပါတယ်။အဲဒီထဲမှာမိခင်တွေအနေနဲ့တို့တိုက်ချိန်မှာနှာခေါင်းဆီးတတ်ထားဖို့ဖျားနာနေခဲ့ရင်မျက်နှာကကော်ပြားကိုပါမဖြစ်မနေတတ်ထားဖို့နဲ့ကလေးကိုနမ်းရှုပ်တာလက်မဆေးပဲကင်တွဲတာတွေမလုပ်ဖို့တားမြစ်ထားပြီးလက်ကိုမကြာခဏဆေးဖို့လူစုလူဝေးကိုရှောင်ကျဉ်ဖို့တားမြစ်သတိပေးထားပါတယ်။ထိုင်းနိုင်ငံတမဆတ်ကြက်မွေးမြူရေးလုပ်ငန်းကနေလူအခွင့်အရေးလှုပ်ရှားသူနှစ်ဦးပေါ်ရာဇဝတ်ကြောင်းနဲ့တရားဆွဲဆိုထားတဲ့အမှုကိုတရားသေးလှုပ်ပေးလိုက်တဲ့အတွက်ကြိုးဆိုကြောင်းအရှိတောင်အရှဆိုင်ရာကုလသမဂ္ဂလူအခွင့်အရေးရုံးကတနင်္လာနေ့မှာကြေညာချက်ထုတ်ပြန်ပါတယ်။ဒီလိုဆုံးဖြတ်တာဟာကုလသမဂ္ဂကပြဋ္ဌာန်းထားတဲ့စီးပွားရေးနဲ့လူအခွင့်အရေးကြားရှိရမယ်စံသတ်မှတ်ချက်တွေနဲ့အညီစီးပွားရေးလုပ်ငန်းရှင်တွေရဲ့ဖိနှိပ်မှုကိုဖော်ထုတ်တဲ့အလို့သမားအခွင့်အရေးလှုပ်ရှားသူတွေပေါ်ကာကွယ်ပေးလိုက်တာပဲဖြစ်တယ်လို့ဘန်ကောက်မှာရှိတဲ့ကုလသမဂ္ဂအခွင့်အရေးရုံးဌာနေကိုစလေစင်ဒီယာဗယ်ရီခိုကပြောပါတယ်မြန်မာရှေ့ပြောင်းလူသမားနန်းဝင်းနဲ့အရင်တုန်းက 45 rice အဖွဲ့မှာလုပ်ခဲ့တဲ့ထိုင်းလူအခွင့်အရေးလှုပ်ရှားသူစူတရီဝါနာစရီတို့အပေါ်အပြစ်မရှိကြောင်းဘန်ကောက်ပြည်မှုဆိုင်ရာတရားရုံးကတနင်္လာနေ့မှာစီရင်ချက်ချပြီးတရားသေးလှုပ်ပေးလိုက်တာပါသူတို့နှစ်ဦးဟာအလို့သမားအခွင့်အရေးနဲ့ပတ်သက်တဲ့သတင်းစာရှင်းလင်းပွဲစီစဉ်ခဲ့တာတမဆတ်ကြက်မွေးမြူရေးချမ်းမှာရှေ့ပြောင်းလူသမားတွေအခွင့်အရေးချိုးဖောက်ခံရတဲ့အခြေအနေကိုလူမှုကွန်ရက်မီဒီယာမှာဖြန့်ဝေခဲ့မှုတွေတရားစွဲဆိုခံခဲ့ရတာဖြစ်ပါတယ်။ထိုင်းနိုင်ငံကကုမ္ပဏီတွေဟာလုပ်ငန်းခွင်တွင်လူသမားအခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့လူမှုကွန်ရက်အသင်းနဲ့လူအခွင့်အရေးလှုပ်ရှားသူတွေကသူတို့ကိုတရားစွဲလို့မရအောင် slap လို့ခေါ်တဲ့အကာအကွယ်ယူထားတဲ့နှီးလန်းတွေအတွက်နှစ်တော်ကြာဝေဖန်ခံလာရပါတယ်။ဒါပေမဲ့ထိုင်းနိုင်ငံမှာ2019ဒီဇင်ဘာလအတွင်းစီးပွားရေးနဲ့လူအခွင့်အရေးဆက်နွယ်မှုနဲ့ပတ်သက်လို့နိုင်ငံလုံးဆိုင်ရာအရေးယူဆောင်ရွက်မှုစီမံချက်တရက်ကိုချမှတ်ခဲ့ပြီးအဲ့ဒီစီမံချက်၄ခုတည်းကတစ်ခုဟာလူခွင့်ရေးလှူရှားသူတွေကို slap ကနေအကာအကွယ်ပေးထားတာဖြစ်ပါတယ်ခင်ဗျာမလေးရှားနိုင်ငံမှာကိုဗစ်ရောဂါကာကွယ်ရေးအတွက်လေစီးပြေးဒုက္ခသည်တွေကိုတားမြစ်နေတဲ့ကြားကပဲရိုဟင်ဂျာ260ကျော်ဟာလေစီးခီးနဲ့တနင်္လာနေ့မှာမလေးရှားနိုင်ငံကိုရောက်လာတယ်လို့တာဝန်ရှိသူတွေကပြောပါတယ်မလေးရှားအနောက်မြောက်ဘက်လန်ကာဝီကျွန်းသားမှာတနင်္လာနေ့တုန်းကတန်တရာရှိပွဲလေတစ်စင်းကိုမလေးရှားကန်ယူရန်ဆောက်တင်မော့ကရှာတွေ့ခဲ့ပြီးနိုင်ငံတကာရေပိုင်နဲ့ထဲပြန်မောင်းထုတ်ဖို့လုပ်ရင်းအနီးနားကိုချင်းကပ်သွားချိန်မှာရိုဟင်ဂျာ53ဦးပင်လယ်ပြင်နဲ့ခုန်ချပြီးအဖမ်းခံခဲ့ရတယ်လို့အာနာဝိုင်ကပြောပါတယ်စစ်ဆေးတွေ့ရှိရတဲ့အခြားလှေတစ်စင်းပေါ်မှာနောက်ထပ်ရိုဟင်ဂျာ216ဦးပါဝင်ပြီးလှေပေါ်မှာအမျိုးသမီး2ဦးသေဆုံးနေတာတွေ့ရကြောင်းမလေးရှားကမ်းခြေဆောက်တပ်ရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်အခုလိုဖမ်းမိတဲ့ရိုဟင်ဂျာစုစုပေါင်း269ဦးနဲ့သူတို့ရဲ့လှေတွေကိုလန်ကာဝီကျွန်းပေါ်ခေါ်လာပြီးအစားအသောက်နဲ့ရေတွေထောက်ပံ့ပေးထားပါတယ်ဒီရိုဟင်ဂျာတွေဟာဘယ်အချိန်တုန်းကဘယ်နေရာကနေထွက်လာခဲ့ကြသလဲဆိုတာကိုတော့မလေးရှားကမ်းခြေဆောက်တပ်ကထုတ်ပြောတာမရှိပါဘူးပြီးခဲ့တဲ့ AP လာတုန်းကလည်းလေစီးခီးနဲ့ဝင်လာတဲ့ရိုဟင်ဂျာတွေကိုမလေးရှားကပြန်မောင်းထုတ်ခဲ့တာကြောင့်ရိုဟင်ဂျာတွေပင်လယ်ပြင်ထဲမျောနေခဲ့ရတာပါနိုင်ငံတကာကခေါ်ဆိုနေတဲ့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုမြန်မာအစိုးရကလက်မခံပေမဲ့ဒီလူတွေသူတို့မူလဒေသကိုပြန်လည်အခြေချခွင့်ရဖို့ဘင်္ဂလားဒေ့ရှ်ပါဝင်နိုင်ငံတကာနဲ့ပူးပေါင်းစူးစမ်းနေပါတယ်ခင်ဗျာကိုဗစ် -19 ကာယရောဂါဖြစ်နေတဲ့ကြားကပဲအိန္ဒိယအစိုးရကဈေးဝယ်စင်တာတွေဘာသာရေးအဆောက်အုံတွေရုံးတွေနဲ့စီးပွားရေးလုပ်ငန်းတွေကိုတနင်္လာနေ့မှာပြန်ဖွင့်ခွင့်ပေးလိုက်ပြီဖြစ်ပါတယ်ကမ္ဘာမှာလူဦးရေဒုတိယအများဆုံးဖြစ်တဲ့အိန္ဒိယဟာကမ္ဘာပေါ်မှာကိုဗစ်ကူးစက်မှုပြင်းစမမြောက်အများဆုံးနိုင်ငံဖြစ်ပြီးယောဂါကူးစက်မှုအသစ်ကလည်းလာမယ့်သတင်းပတ်တွေအထိဆက်ဖြစ်နေဦးမယ်လို့ကျန်းမာရေးပညာရှင်တွေကခန့်မှန်းထားပါတယ်စီးပွားရေးလုပ်ငန်းတွေပြန်ဖွင့်တယ်ဆိုပေမဲ့နေ့စဉ်တိုးပွားနေတဲ့ယောဂကူးစက်မှုကိုကင်တွယ်ဖြေရှင်းနိုင်ခြင်းမရှိမှာကိုအများကစိုးရိမ်နေကြပါတယ်။ညနေမနက်ခင်း VO ရဲ့သတင်းတွေကိုမတ်တင်ကြီးထိုင်းနေတူကျွန်တော်ညဝင်းအောင်တင်ပြခဲ့တာဖြစ်ပါတယ်။အခုချိန်အားစပြီး ဆက်သွယ်မေးမြန်းချက်နဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါခင်ဗျာ
မင်္ဂလာပါရှင်အခုအမေရိကန်ပြည်ထောင်စုတဝမ်းမှာလူမျိုးရေးခွဲခြားမှုကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီအနီးကပ်စောင့်ကြည့်နေတဲ့ VOA မြန်မာပိုင်း Editor ဦးကျော်စန္ဒာကိုကျွန်တော်တို့ဆက်သွယ်မေးမြန်းခဲ့အစီအစဉ်တင်ဆက်မှာပါရှင်မင်္ဂလာပါအင်ကန
်မင်္ဂလာပါမင်းရင်
ဟုတ်ကဲ့အဲ့ဒီခုဆိုရင်ဒီအမေရိကန်ပြည်ထောင်စုတဝမ်းဖြစ်နေတဲ့ဆန္ဒပြပွဲတွေကဒီသတင်းပတ်မှာတော့ပေါ့နော်ငြင်းငြင်းချမ်းချမ်းဖြစ်လာပြီဆိုတာတွေ့ရပါတယ်ဒီ George Floyd တိုက်စုံမှုနဲ့ပတ်သက်ပြီးတော့ပေါ့နော်ဒီဖြစ်လာတဲ့ဆန္ဒပြပွဲတွေကနေပြီးတော့အခုဆိုရင် Democratic ဒီအောက်လွှတ်တော်အမတ်တွေကနေပြီးတော့ရဲတပ်ဖွဲ့ဆိုင်ရာပြုပြင်ပြောင်းလဲရေးဥပဒေမူကြမ်းတွေကိုတင်သွင်းဖို့လည်းပြင်ဆင်နေတယ်တင်သွင်းမဲ့အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့အဲ့ငယ်ထူးခြားချက်တွေကိုပြောပြပါရှင
်ဟုတ်ကဲ့ရဲတပ်ဖွဲ့ကိုပြုပြင်ထိန်းသိမ်းဖို့လုပ်တာဟာအောက်ခြေမှာလည်းပဲတချို့မြို့နယ်တွေမှာမင်းရပိုလစ်ပြောလို့ဘာလို့မှဆက်လုပ်နေကြပါလဲအခုကဒီဘဟုဖြစ်တဲ့ပြည်ထောင်စုထွတ်တော်အောက်ထွတ်တော်မှာစတင်တင်သွင်းမဲ့ကိစ္စဟာတော့အရေးကြီးတဲ့ကိစ္စဖြစ်ပါတယ်အဓိကကတော့သူရဲကိုထိန်ချုပ်ဖို့ဖြစ်ပါတယ်ရဲတွေဟာလူတွေကိုဖမ်းဆီးရတဲ့နေရာမှာသူတို့ကဘော်ဒီကင်မရာကိုကန်တာထဲမှာကင်မရာတပ်ထားမယ်မှတ်တမ်းတင်ပြီးဖြစ်ရမယ်ဘယ်သူလုံလဲတကယ်သူတို့အကြောင်းကြားချက်ကမှန်ရလားသူတို့ဖမ်းရတဲ့အကြောင်းကနောက်တော့ကားထဲမှာလည်းပဲမှတ်တမ်းတင်ကင်မရာကိုဖွင့်ထားရမယ်ဒါတွေကမလုပ်မနေရမတ်အဲ့ဒီမျိုးဥပဒေမှာပြဋ္ဌာန်းမယ်လို့ဆိုပါတယ်ဒါအပြင်ဝရမ်းမပါပဲနဲ့တကားကိုရုတ်တက်ခောက်ပြီးတော့ထင်းသူဝင်ဖမ်းလို့မရဘူးဒီလိုတွေတွေကိုလွတ်ရင်တာနိုင်ငံသားအခွင့်အရေးချုပ်ဖောက်မှုဖြစ်တယ်ဆိုပြီးတော့အရေးယူခံမယ်စသဖြင့်ပေါ်လာတာအသေးစိတ်ကြီးသူတို့ဥပဒေထဲမှာရေးထားမှာဖြစ်ပါတယ်ဒီဥပဒေကိုမလိုက်နိုင်ရင်ဒီစီမင်းစည်းကမ်းတွေကိုမလိုက်နိုင်ရင်ရက်တော့ဖက်ကိုဘ ਹੁ အစိုးရရဲ့ဘတ်ဂျက်ထောက်ပံ့နေမှုကိုရပ်ဆိုင်မယ်အဲ့ဒီတပုတ်အဲ့ဒီတိုင်းကိုသူတို့ပြတ်ထမ်းမယ်ဆိုတာသိရပါတယ်ခင်ဗျာအဲ့ဒီတမှာအစိုးပြထားတယ်ဆိုတာသိရပါတယ်အဲ့ဒီ
ဟုတ်ကဲ့အဲ့တော့အောက်လွတ်တော်မှာအခုလို့ဒီရဲတပ်ဖွဲ့ဆိုင်ရာဥပဒေပြုပြင်ပြောင်းလဲမဲ့ဥပဒေချမ်းတင်သွင်းမှာတော့ဟုတ်ပါပြီအဲ့ကဲ့ Republican နေကြီးစိုးထားတဲ့အထက်လွတ်တော်မှာကောဒီဥပဒေချမ်းကိုထောက်ခံမဲ့အလားအလာဘယ်လိုရှိမလဲရှင
်ဟုတ်ကဲ့အဲ့ဒါမေးရမေးခွန်းဖြစ်ပါတယ် Republican နဲ့ Democrat တွေကတော်လေးအပြိုင်ဆိုင်ဖြစ်နေတယ်တချို့သော Republican အမတ်တွေကဘယ်လိုပြောနေကြလဲဆိုတော့ရဲဥပဒေကိုပြင်ဆင်တဲ့ဥပဒေချမ်းကိုသူတို့ Republican ပါတီကသိကြရေးဆွဲမယ်အဲ့လိုလုပ်ကြကြတယ်ဒါမဲ့တချို့တော့အထင်အဓိကတစ်ခုကတော့ Mitt Romney လို့အထင်ကြီးရ Republican အမတ်တယောက်ကတော့ဆန္ဒပြပွဲကိုစုတိုင်းသွားပြီးတော့ပါဝင်ခဲ့တာတွေ့ရတယ်ဆိုတော့အဲ့လိုတချို့ကတော့သူဒီဥပဒေချမ်းကိုလက်ခံမဲ့ဘက်ကပါလာလိမ့်မယ်ထင်ပါတယ်သို့တော်လည်းပဲသူတို့လွတ်တော်မှာအခြေတင်လည်းပဲတော်တော်ပြောရလိမ့်မယ်ကိစ္စဖြစ်မယ်ထင်ပါတယ်အဲ့ပြီးတော့မှအဖြေထွက်လာမှာပါခင်ဗျအဲ
့တော့ချိန်ထဲမှာပဲပေါ့နော်ဒီဆန္ဒပြပွဲတွေကိုကင်တွေတဲ့ဒီသမရထရန့်ရဲ့ကင်တွယ်ပုံနဲ့ပတ်သက်ပြီးတော့တော်လေးဝေဖန်မှုတွေရှိပါတယ်ဆိုတော့ကအခုဆန္ဒပြပွဲတွေကနေလာမဲ့နိုဝင်ဘာမှာကျင်းပမဲ့သမရရွေးကောက်ပွဲကဘယ်လိုရိုက်ခတ်မှုတွေရှိနိုင်မလဲရှင
်ဒီလူတွေကဒေါ်နယ်ထရန့်ရဲ့ကင်တွယ်ပုံကိုမနစ်သက်တာတော်တော်များပါတယ်အဲ့ဒါကြောင့်လည်းဒေါ်နယ်ထရန့်ကိုလူကြိုက်များမှုနှုန်းကတော်လေးကျဆင်းသွားတယ်ဆိုတော့ဒီသုရေသနာစစ်တမ်းတွေမှာတွေ့ရပါတယ်ပြီးခဲ့တဲ့လခုနှစ်ရာခိုင်နှုန်းကျဆင်းခဲ့တယ်ဒီလမှာဆိုဘယ်လောက်ထိကျဆင်းလာမလဲမသိဘူးရဲနုံသုံးစကြောရဟုတ်ပြီပဲသူလူတားတွေကိုတခြားကြိုက်ကြတယ်တခြားကိစ္စတွေပါအပါဝင်လို့ပြောတာရှိပါတယ်ဒါပေမဲ့ရွေးကောက်ပွဲကိုအခုလောလောဆယ်မှာဘယ်လောက်ရချက်လာမလဲဆိုတော့အဲ့ဒီခံနဲ့ကြည့်လို့အကြည့်မရသေးပါဘူးသမ္မတ Trump ကတော့စီးပွားရေးကောင်းလုပ်နိုင်တာနဲ့သူအဓိကရွေးကောက်ပွဲမှာသူထောက်ခံပွဲအောင်လုပ်လို့မထင်ပါနဲ့
အဲ့တော့ဆန္ဒပြပွဲတွေရဲ့ရှေ့ဆက်အလားလာရောသူတို့ပိုပြီးပြင်းထန်လာမလားဒါမှမဟုတ်ငြိမ်သက်သွားမလားအင်ကဲဘယ်လိုဖြစ်လာမလဲရှင်
ဒီပြဿနာမှာအဓိကအခြေခံအကြောင်းရင်းတစ်ခုရှိပါတယ်အခြေခံအကြောင်းရင်းကြီးနံပါတ်1ကတော့ social justice မရှိတာပေါ့ social injustice ပေါ့လူမှုရေးတရားမျှတမှုဒဏ်လူမှုမရှိတာလူမဲရေးဆိုလို့ရှိရင်အနှင်ခံရတယ်တချို့ရပ်ကွက်တွေလူမဲဆင်းရဲသားရပ်ကွက်တွေကိုရဲတွေကတက်ကြီးမဆိုင်တာလူမဲတွေကညသောအဖြစ်သိပ်ပြီးတော့လူမှုအဆိုင်ပိုင်းမှာကိုယ်နိုင်ရာချို့နှင်ခံရတာတွေတချို့ဒေသတွေမှာတော်တော်များများရှိတယ်ဒီ social injustice ကိုသူတို့ဖယ်ရှားဖို့လုပ်ရမယ်ဒါလူဆိုင်ဝိုင်းရဲ့စန္ဒာတွေပုံပေါ်မှုကအများကြီးကြိုတယ်တော်တော်ချက်ချက်မဲ့ကိစ္စပါဒုတိယကိစ္စတစ်ခုကတော့ economic disparity လို့ခေါ်တဲ့စီးပွားရေးမညီမျှမှုဖြစ်ပါတယ်တချို့ Minneapolis မှာဆိုရင်သူတို့ကစင်းစရာတွေကိုကြည့်ရင်ဥပိုင်းအိမ်ပိုင်းနဲ့နေထိုင်တဲ့လူ90ရာခိုင်နှုန်းတော်ရောဟာအဖြူတွေဖြစ်ပြီးတော့လူမဲ့တွေဥပိုင်းအိမ်ပိုင်းရှာဆို20ရာခိုင်နှုန်းသာသာလောက်ပဲရှိရဆိုရင်တွေ့ရပါတယ်စုကြုံမင်းမြင့်ပွားဟလွန်းလာရဲ့သောသောကကြောတဲ့လူမှုရေးတရားမမျှတမှုဒီပြဿနာတစ်ခုကတော့အခြေခံအကြောင်းရင်းတွေပါဆိုတော့အခုလိုဥပဒေပြူလာတော့ဘာလို့ဘလောက်ရဲရဲပြူမှုကိုဘလို့ထိမ့်သိမ်းနိုင်ပြီဖြစ်စေစောစောကပြဿနာကြီးနှစ်ယောက်ကိုဖြစ်စင်းပွားတော့ဆက်လက်ပြီးတော့ဆုံရှားကြလိမ့်မယ်ရုံးကညာလိမ့်မယ်ထင်ပါတယ်ခင်ဗျာ
ကျေးဇူးတင်ပါတယ်အကဲ
ဟုတ်ကဲ့ကျေးဇူးပါမင်းကြီး
ထိုင်နောက်ပိုင်းကျောက်တော်မြို့နယ်တင်းမတ်ကျေးရွာကဖမ်းဆီးခံထားသူတွေခုရှင်တိဆက်သွင်းမရသေးသလိုရှင်းပြနေဘလောက်ဝမြို့နယ်ဖက်မှာလည်းခုရက်ပိုင်းဖမ်းဆီးမှုတွေရှိနေတဲ့ရှင်တွေကိုပြောပြရှင်ပါတယ်ကျွန်တော်တတ်နိုင်ပါကျောက်တော်မြို့နယ်တင်းမတ်ကျေးရွာကဒေသခံ18ဦးဟာပြီးခဲ့တဲ့မတ်လကတည်းကဖမ်းဆီးခံခဲ့ရတာဖြစ်ပြီးအခုရှင်တိသူတို့နဲ့ပတ်သက်တဲ့တည်င်းစာနာ4000မရဘူးလို့ဖမ်းဆီးခံထားသူတွေရဲ့မိသားစုဝင်တွေကပြောဆိုကြပါတယ်တင်းမတ်ဒေသခံတွေကိုတပ်မတော်ကခေါ်ဆောင်သွားတာဖြစ်ပြီးခေါ်ဆောင်ပြီးနောက်ပိုင်းမှာတင်းမတ်ကျေးရွာနီနာကမြောက်တောင်ကျေးရွာနီမှာအလောင်းနှလောင်းကိုတွေ့တယ်လို့လည်းတင်းမတ်ကျေးရွာသားတဦးကပြောပါတယ်
အခုလူ6ယောက်ဒီလူ18ယောက်အကြောင်းလဲအခုတတိကျွန်တော်တို့ဘာမှမသိရဘူးမိသားစုတွေကျွန်တော်တို့ဒူတွေတားတယ်နော်ညင်းတယ်အကုန်လုံးပါသွားတာပါဘယ်မှအစမ်းလည်းမသိဘူးနော်အခုတတိပဲအလောင်းနှလောင်းရတာကဒီမှာမြောက်တောင်ရဲ့ရွာတောင်ရဲ့အပမြိုက်ပြင်ကလူဘယ်လိုပြောမလဲကြောက်ပြင်ဖြစ်မှာပဲကြောက်ပြင်မှာပဲသူတို့အပေါ်မှာတင်လို့ရတယ်အကုန်လုံးအကောင်းမပါတော့ဘူးနော်တယောက်ကနောက်တယောက်တော့အကောင့်ပါတယ
်လက်ရှိချိန်မှာတင်မကြီးရွာဟာမီရှိုခံထားရတာကြောင့်နေအိမ်တွေမရှိတော့သလိုတင်မကြီးရွာမှာနေထိုင်တဲ့သူတွေဟာလည်းတခြားမြို့နယ်ကြီးရွာတွေမှာရှိတဲ့စစ်ဆောင်စခန်းတွေမှာနေထိုင်နေကြရတာလည်းဖြစ်ပါတယ်တင်မကြီးရွာကဒေသခံ18ယောက်ကိုတပ်မတော်ကဖမ်းဆီးသွားတာဖြစ်တယ်လို့ဒေသခံတွေကပြောဆိုကြပြီးတပ်မတော်ဘက်ကတော့ဒီကိစ္စနဲ့ပတ်သက်ပြီးသူတို့အနေနဲ့တိတ်မသိတာကြောင့်မိသားစုဝင်တွေအနေနဲ့တည်တည်ကြဲကြဲသိရှင်ရင်မြေပင်ကတပ်ဖွဲ့တွေစီမှာတော်မေးသိနေလို့တပ်မတော်တတိမှန်ပြန်ကြားရေးဖွေပြောခွင့်ရဘူရှုပ်ထွန်းထွန်းကြီးကပြောပါတယ်
ဒါကြောင့်မို့ကျွန်တော်တို့ကတိတိကျကျသိကျင်လို့ရှိရင်ဒီမိသားစုတွေအတွက်တိတိကျပြီးဖို့အတွက်မိပါသွားပြီးတော့နီးဆိုင်တဲ့ဖွဲ့တွေမိသူတို့ကတိတိကျကျမသိပဲရှောက်ပြောနေလို့ကြတော့ဟိုဒါတွေကျွန်တော်တို့ကအဲ့လိုလိုက်ဖြေရှင်းနေလို့ရှိရင်ကျွန်တော်တို့လည်းဒီနေပြည်နေထားဒေသမသိဘူးဟုတ်ကျင်လည်းဟုတ်မယ်မဟုတ်ကျင်လည်းမဟုတ်ဘူးပေါ့တိတိကျကျသိနိုင်အောင်တော့ဒါနေပြည်မှာရှိနေတဲ့တကယ်လှုပ်လှုပ်နေလူတွေကိုဒီစားသွားမိတာပိုကောင်းတော့နော်သူတို့ကြောက်ကြမရှိပါဘူးသွားမေးလို့လည်းရတယ်
တိုက်ပွဲတွေတွင်မှာဖန်စီခံနေရတာတွေဟာရခိုင်တစ်ခုတည်းမဟုတ်ပဲရခိုင်ပြည်နယ်နေစပ်ဘလဝမြို့နယ်ဖက်မှာလည်းအခုလပိုင်းတွင်ဖန်စီခံထားသူတွေရိုက်နှက်ခံရသူတွေရှိနေတယ်လို့ဘလဝဒေသခံတွေကပြောဆိုကြပါတယ်မနေ့ကလည်းဘလဝမြို့နယ်မြေစင်းဌာနကငွေတန်းစီရေးတယောက်ကိုလုံချုံရေးတပ်ဖွဲ့ဝင်တွေကရိုက်နှက်တာကြောင့်ဘလဝစစ်ရုံကိုပို့ထားရတယ်လို့ခမီလူငယ်ဖွဲ့ကကိုအင်္ကာဦးကပြောပါတယ
်အခုဘလဝဖက်မှာအခုဟိုဟာရခိုင်လူငယ်3ယောက်ကျန်လားအစင်းမှာပဲသူတို့ကအဖန်စီခင်ထားရတာအခုကတော့သူတို့ကပြန်သက်ပေးတာလည်းမရှိသေးဘူးအခုပြီးတော့အခုထက်ပြီးတော့မင်းညာကလည်းဒါဒီမင်းစင်းဌာနကအငွေတန်းစီရေးလေးတယောက်ပေါ့ဦးညင်ဇူဇောအတားနှစ်စီရှင်နဲ့အမေသာမင်းကဒေါ်လှလှကြီးသူ့ကိုလေဒီရေးတွေနဲ့ဟိုဟာတက်တက်တင်နဲ့ပေါင်းပြီးတော့ရိုက်နှက်လို့အခုပလက်ဝပ်ပြီးသူစေးုံမှာစေးဘူးသားခင်နေရတယ်အပြည့်အစုံရှင်တွေတော့ရှိတယ်ပေါ့ကျွန်တော်တို့ဒီမှာလူငယ်ဒီခမင်းလူငယ်အဖွဲ့အစည်းကတွားကြည့်တဲ့အချိန်မှာသူကတော့အပြည့်အစုံကိုပုံမှန်အောင်စီရဲရှိပ်ပြီးတော့ဟောမြင်ခဲ့ရတယ်ပေါ့
တမတော်ဖက်ကတော့ရခိုင်နယ်ရှင်ဘက်ကဖန်စီခံထားသူတွေနဲ့ပတ်သက်ပြီးဥပဒေနဲ့ညီလုံထုံလုံနဲ့အတိုင်းဆောင်ရွက်နေတာဖြစ်တယ်လို့တမတော်တည်င်းမှန်ပြန်ကြားရေးဖွေပြောခွင့်ရဘူရှုပ်ထွန်းထွန်းကြီးကပြောပါတယ
်ခုနကျွန်တော်တို့ကခေါ်ထားတဲ့လူတွေမတင်ကားလို့ခေါ်တဲ့လူတွေဆိုလို့ရှိရင်လုံထုံလုံကြီးနဲ့ရဲတပ်ဖွဲ့ကိုအပ်တယ်ရဲတပ်ဖွဲ့မအပ်ပြီးတော့မှစစ်စစ်တဲ့ကိစ္စတွေပါညာဆိုတဲ့ဟာတွေအားလုံးဟိုသူ့ရဲ့လုံထုံလုံကြီးရလောက်တာရှိတဲ့အတွက်သူကရဲတပ်ဖွဲ့ရတယ်ပြီးတယ်အန္တရာလူမရီခေါ်သွားတယ်တို့ဘာလိုဟာလောက်တယ်တို့ဟိုလူပြောက်သွားကြတယ်တို့လူပြောက်သွားကြတယ်ဆိုတော့ကျွန်တော်တို့ဥပဒေနဲ့ညီလောက်တဲ့ဖွဲ့စည်းတွေကဒါမျိုးတော့မလုပ်ဘူးဗျာ
ရခိုင်လက်နက်ကန်ရေးဖွဲ့နဲ့ဆိုရတတ်တို့တိုက်ပွဲတွေပြင်းထန်နေတဲ့ရခိုင်မြောက်ပိုင်းနဲ့ရှင်းပြနေပလောဝမြို့နယ်တွေမှာလက်ရှိရှင်ထိရသားတွေကိုဖမ်းဆီးစစ်ဆေးတာတွေတောက်ဆုံတာတွေရှိနေတဲ့သလိုရခိုင်ဘက်မှာလည်းအကြမ်းဖက်ပုတ်မတ်တွေနဲ့တရားစွဲဆိုခံထားသူတွေအများပြားရှိနေပါတယ်ကျွန်တော်တက်နိုင်စစ်တွေကနေတင်ပြပို့ထားတာပ
ါခမ်းမြမနယ်ဆက်ရနောင်းကော်တောင်ရေလန်းကနေနေရပြန်လာသူမြန်မာနိုင်ငံသား900နီးပါးရှိနေပြီးအဲ့ဒီထဲမှာကိုဗစ် -19 ဓာတ်ခွဲနမူနာယူရလဒ်တွေစစ်ဆေးပြီးသမျှယောဂါပုံမတွေ့ဘူးဆိုတဲ့သတင်းကိုတင်ဆက်ပေးပါမယ်။ကျမအေးမှာပါ။ထိုင်းနိုင်ငံအတွင်းကိုဗစ် -19 အရေးပေါ်ကာလမှာအလုပ်လက်မဲ့ဖြစ်လို့နေရပြန်သူတွေကထိုင်းမြန်မာနယ်ဆက်ရနောင်းကော့တောင်ရေလန်းကနေရပြန်သူ900နီးပါးရှိနေတာပါ။ဒီလူတွေကိုဓာတ်ခွဲနမူနာယူပြီးကိုဗစ်ယောဂါပိုးရှိမရှိမြန်မာနိုင်ငံရန်ကုန်မြို့ကိုပို့ပြီးစစ်ဆေးခဲ့ပါတယ်။အဲ့ဒီထဲမှာကိုဗစ် -19 ဓာတ်ခွဲနမူနာယူရလဒ်တွေစစ်ဆေးပြီးသမျှအားလုံးယောဂါပိုးမတွေ့ဘူးဆိုပြီးကော့တောင်မြို့ပညာရေးနဲ့ဖုံပြိုးရေးဖောင်ဒေးရှင်းရဲ့ပညာပေးရေးစင်တာတာဝန်ခံဦးမိုးဝေကပြောပါတယ်
မင်းမဖြစ်ချက်ခွဲရတော့မရသေးဘူးဘာကြလဲဆိုတော့ကျွန်တော်တို့ပေါင်းပေါင်းရောက်တာနဲ့ကျွန်တော်တို့လက်စပ်ဖြစ်တာနဲ့အပူချိတ်တိုက်တယ်ကျမရေးဆောင်ရှောက်မှုတွေလုပ်တယ်ပြီးလို့ရှိရင်ကိုယ်ဝန်ဆောင်တဲ့မိခင်လေးဆိုရင်ကျွန်တော်တို့ဒီကျမရေးဖွဲ့တွေက luar ada itu sesiapa boleh sesiapa dia ni, jangan orang orang macam ni dia jadi sekarang ni macam nak tahu ni, sekarang cuma macam ni dia jangan orang ni dah tanya lusu ni, tanya dia tanya dia dah itu, pengen orang tu apa yang boleh dia lihat ni, tu VIP macam jangan orang orang dia dah kahwin tu pergi juga, tapi dia sesiapa yang orang pun VIP macam yang orang tua lah ni, cili dia VIP macam jangan orang pergi orang tua kahwin ni, jangan orang orang ni ada tu tanya dia dah itu ada ada dia macam boleh ada macam ni juga, pergi dia kahwin dia dia jauh.
ประเดี๋ยวอุตส่าห์ว่าเราเตรียมคนเสนอเชียวน่าจะเลือกเลยยาวดูดีอาเจี๋ยวเนี่ยว่าเลยเกิดจากดีอาเจี๋ยวมาเตรียมเจ้าเตรียมเจ้าเตรียมเจ้าใช่ไหมอารมณ์อารมณ์ตัวกูส่วนที่คนเนี่ยเราชีวิตเนี่ยใช่ดังไหมอ่ะลูกเล่นแม่พี่นี่ดูดีก้าโร่ยังมาแต่ยังอ่ะซีซันบีเร่ก้าโร่เนี่ยบางก็เวทีก้าวิกาเนี่ยแม่สาวมีอะไรแรงอ่ะนี่เปลี่ยนผู้เวลาจ้าแต่เนี่ยนายได้แบบก้าเนี่ยเปลี่ยนยาดูดีเลยชีวิตลูกสาวเล
တွေရှိတယ်အများအပြားကကျွန်တော်ဖုတ်ခဲ့ကလာတဲ့ကပီဟန်ငါသူရအများဆုံးပါတယ်ရနောင်းမှာပြင်းပြနေတဲ့လူကတော့ကုန်တော့ရှိပါပြီခင်ဗျဟုတ
်ကဲ့ဟုတ်
ပြီးလို့ရှိရင်နောက်တစ်ခုကကျွန်တော်ကသတင်းတရေးဆိုင်ရလူဆိုရင်ဟိုမြို့ဒီလမ်းမသွားတော့ဘူးဟိုကမကုန်ပထဝီလူတွေပါလာဆိုဘာကောင်းနာလူတွေကကျွန်တော်သတင်းတရေးဆိုင်လာလို့ရှိရင်သူတို့ဟိုဘက်လမ်းမလာပါနဲ့ကိုတောင်လမ်းကြီးကပါလာတယ်အုပ်စုတွေပါလာတယ်ခင်ဗျနိုင်ငံတော်တိုင်ပင်ခံလည်းပြောထားတာရှိရလေပြန်လာတဲ့လူတွေလူတွေကြိုဆိုဖို့ဒါပေမဲ့အောက်ခြေရလူတွေလည်းဒီပြောစကားတိုင်းနိုင်လာပြီးတော့ကူညီပတ်ဖို့ပေးဖို့အဲ့ဒါလေးတော့ကျွန်တော်လေးပြောချင်တာပေါ့လေနော
်ထိုင်းနိုင်ငံမှာ COVID-19 ကူးစက်ရောဂါတိုက်ဖျက်ကာကွယ်ရေးစီမံခန့်ခွဲမှုဗဟိုဌာန CCSA ကအရေးပေါ်အခြေအနေပြဋ္ဌာန်းပြီးညမထွက်ရအမိန့်နဲ့ခရင်ဖြတ်ကျော်ခရီးသွားလာမှုကန့်သက်ထားချိန်မှာဗန်ကောက်မြို့မြန်မာတန်ရုံနဲ့ထိုင်းအစိုးရတို့ညှိနှိုင်းပြီးနေရပြန်မဲ့မြန်မာလူသမားတွေကိုမေလ22ရက်နေ့ကနေစတင်ပြီးဗန်ကောက်အဝေးပြေးကားခိတ်ကနေလုံခြုံရေးစီမံချက်တွေလုပ်ပြီးအထူးကားတွေနဲ့ပြေးဆွဲခဲ့ပါတယ်။အဲဒီနောက်ပိုင်းမှာတော့ထိုင်းတောင်ပိုင်းကလူတွေနေရပြန်နိုင်ဖို့အတွက်ကိုတော့ရနောင်းမြို့ပိုင်းရဲ့ခွင့်ပြုချက်နဲ့ရနောင်းကော့တောင်ရေလန်းကနေပြန်ပို့ပေးနေတာဖြစ်ပါတယ်။မဲဆောက်မြောက်ဒီလန်းကတော့လူရည်တောင်ကနန်းလောက်နေရပြန်နေကြပြီးမဲဆိုင်တာချိလိတ်လန်းနဲ့ရနောင်းကော့တောင်လန်းကတော့ရာကနန်းလောက်ပဲနေရပြန်နိုင်ကြပါသေးတယ်။ကျမမအေးမှထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ
။ VOA အမေရိကန်တိုင်းရဲ့မြန်မာပိုင်းစီစဉ်လေးကိုနားဆင်နေရတာဖြစ်ပါတယ်။ကျမကစုမမရှင်လူသိန်းနဲ့ချီစုပြုံနေထိုင်ရာဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေတဲ့ COVID-19 ရောဂါပိုးတွေ့ရှိမှုပိုးပြီးတော့မှများပြလာတဲ့အတွက်ယောဂါကုသနိုင်ရေးဆေးဝါးလိုအပ်ချက်တွေပေါ်မှာအကူအညီပေးရတဲ့အဖွဲ့တွေရဲ့စိုးရိမ်မှုတွေနဲ့ရိုဟင်ဂျာဒုက္ခသည်တွေကြားမှာကြောက်ရွံ့မှုတွေပိုးတိုးလာနေတဲ့အခြေအနေတင်ပြပေးချင်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေတဲ့နောက်ဆုံးထုတ်ပြန်ချက်စီးရင်အရဆိုရင် COVID-19 ရောဂါကြောင့်သေဆုံးသူကတဦးကူးစက်ခံရသူက29ယောက်ထိရှိလာရကနေဆိုရင်မှုတွေကြောင့်ဒုက္ခတဲ့စခန်းကနေထွက်ပြေးသွားသူတွေထဲမှာယောဂါကူးစက်ခံရသူတွေလည်းပါဝင်နေဆိုပြီးသတင်းတွေထွက်ပေါ်နေပါတယ်ဒီလိုအခြေအနေမှာတော့ကျန်းမာရေးအသိပညာပေးဖို့ထိထိရောက်ရောက်လုပ်ဖို့လိုနေပြီလို့ကုတုပလောက်ဒုက္ခတဲ့စခန်းကဦးအောင်မြင်ကပြောပါတယ
်ဒီကိုဗစ်နဲ့ပတ်သက်ပြီးတော့တင်းနာမယ်လို့ပြီးတော့ isolation ဆိုတာပါလဲ quarantine ဆိုတာပါလဲလုံးဝနားမလည်ဘူးသိနေအဲဒီလိုဒီမှာ quarantine လို့ isolation လို့ဒီကိုခေါ်ရင်ဘယ်လိုဆိုရင်လဲဆိုရင်သူတို့ကိုအပြည့်ခေါ်သွားပြီးတော့ဘယ်ကနေဘယ်ကိုခေါ်သွားလဲမသိဘူးဒီမှာဟောဆဲတူးပြီးတော့အပြည့်သဲလောက်ဒေါက်တာတွေကတော့ဆိုရင်တဲ့လူတွေလည်းရှိတယ်အပြင်တော့ဒီမှာနားမလည်တဲ့လူတွေသိနေတယ်ဒီရောက်တာနဲ့တက်တက်ပြီးတော့ဒါကြောင့်ရိုဟင်ဂျာတို့ဒုက္ခသည်တွေကိုဝန်တန်းခံရမယ်ထင်တန်းတဲရမယ်ပြီးတော့အဲ့ဒီကသစင်းစကန်တဲကိုပြန်ပြီးတော့ပညာပေးတာတို့ပါတော့အဲ့ဒါလောက်သိတယ်ဒါမျိုးမဟုတ်ရင်တော့ဒီမှာဒုက္ခသည်တွေကနားလည်မှာမဟုတ်ပါဘူ
းအခုဆိုရင်တော့ရိုဟင်ဂျာဒုက္ခသည်စကန်တွေထဲမှာဈေးဆိုင်တွေကိုတော့ဖွင့်ခွင့်မပေးတော့ဘဲရင်းသွားလာလုံးဝကန့်သက်ပိတ်ပင်လိုက်တယ်လို့ဒုက္ခသည်တွေကိုလည်းအပြင်ထွက်ခွင့်မပြုတော့ဘဲနဲ့လုံခြုံရေးတိုးချလိုက်တဲ့အတွက်အလို့ဆိုးနေကြတယ်လို့ကုတုပလောက်ဒုက္ခတဲ့စခန်းကရိုဟင်ဂျာဒုက္ခတဲ့ဥိစလန်ကလည်းပြောပါတယ
် COVID-19 ကိုရိုနာဗိုင်းရပ်စ်အဲ့ဒီအတွက်ကြောင့်အခုကျွန်တော်တို့ရိုဟင်ဂျာဒုက္ခတဲ့စခန်းမှာလည်းအသွာလာလုံးဝပိတ်ပင်လိုက်တာလေ။နောက်အရင်ဆိုဈေးဆိုင်တွေပါတယ်နဲ့ဖွင့်လေးလို့ရတယ်။အခုကတော့ဒီညစပြီးတော့ဈေးဆိုင်ပါအကုန်လုံးပိတ်ပင်ကန်လိုက်ရပါတယ်။နောက်ကားအသွာလာလည်းလုံးဝပိတ်ပင်လိုက်ပါတယ်ခင်ဗျာ။နောက်လဲမကြီးမှဆိုရင်လုံထုံရဲ့တပ်ဖွဲ့ဝင်တွေနောက်စစ်ကြတွေကတော့အဲသူတို့ကအဆောင်နေရာယူသွားပါတယ်ခင်ဗျလမ်းမကြီးမှာဆိုရင်လုံးဝအသွလာအဲတည်ပြင်းလိုက်ပါတယ်ခင်ဗျဒုက္ခရဲ့စခန်းတိုင်းမှာဟိုကုလသမဂ္ဂလက်အောက်အဖွဲ့စီဒီနောက် NGO အဖွဲ့တွေနောက်ဘင်္ဂလားဒေ့ရှ်အစိုးရကပါဒီနေ့လက်အတန်းချက်ဆက်နေတဲ့နောက်ဆောင်ဘုတ်တို့နဲ့ပါသူတို့က လောက်ဆောင်ကျင်ရနေတာကိုဖျက်ပါတယ်နောက်အခုကတော့ဖြစ်နေတာတခုကတော့လူတွေကကိုဗစ် -19 ဆိုတာပါလေဒီရောက်တာကုဆဲလိုက်ရင်ဘယ်လိုဖြစ်လာမလဲစက်မရေးအပြေးပညာပိုင်းကိုနားမလည်ကြတာအများပါတယ်ခင်ဗျာဒုက္ခစင်တော့တော့အဲ့ဒီကွာရန်တင်းနေရာကနေသူတို့ကတင်းချောင်သွားတယ်ဆိုပြီးတော့ကြားရတာကိုစိတ်မကောင်းပါဘူးခင်ဗျာအမေကတော့သူတို့ကနားမလည်ကြလို့ဒီလိုတင်းချောင်တာလို့ကျွန်တော်တို့ယူဆပါတယ်ခင်ဗျာ
ကျေတူရီတို့ကတဲ့စကံကဥမောင်ကျော်မြင့်ကလည်းဒီလိုမျိုးကူးဆက်မှုတွေဖြစ်လာတာပိတ်ပင်တာစီစစ်ဆေးတာတွေလှုပ်လာတော့ဒုက္ခတွေတွေကြားမှာသတင်းချက်လက်ကလည်းအတိအကျမရတာမို့စိုးရိမ်ထိတ်လန့်နေကြတယ်လို့ပြောပါတယ်
။ဟာကျွန်တော်တို့တော့စိုးရပြီပါဘီလို့ဆောင်းပါးစားကြလိုက်မှာဟောရက်ဂျုံလက်သမက်ကပါတယ်။အဲ့ဒါကြောင့်မို့ကျွန်တော်ကသိပူနေပါတယ်လေ။စိုးရိမ်နဲ့စိုးရိမ်ကပါဘီလို့ဆိုရင်ဟောကျွန်တော်မကောင်းဘူးကလူကတော့ပြင်းပြလို့မရဘူးဒီမှာကျွန်တော်ကတော့စိုးရပြီ။ဘာကုမအတူအစီအစဉ်လို့တော့ရမရှိဘူးဟောတော့ကျွန်တော်ပဲ
ဒုက္ခသည်စခန်းတွေထဲမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုဖြစ်ပွားလာမယ်ဆိုရင်ကျန်းမာရေးဝန်ထမ်းတွေဆေးဝါးပစ္စည်းအထောက်ပံ့တွေအရေးပေါ်လိုအပ်လာနိုင်တယ်ဆိုတာကိုလူသားချင်းစာနာမှုကူညီပေးရေးအဖွဲ့တွေကမကြားသေးခင်ကပဲသတိပေးထားတာပါရခိုင်နယ်မြောက်ပိုင်းမှာမြန်မာစစ်တပ်ရဲ့နေနေရှင်းလင်းမှုတွေတွေ့ပါပြီးမှရှိရရိုဟင်ဂျာတိမ်းနဲ့ချီပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးတိမ်းရှောက်ကိုလိုနီခဲ့ကြတာဖြစ်ပြီးသူတို့တွေနေရပြန်လာရေးရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်ခံမထားတဲ့မြန်မာဆိုရဘက်ကတော့ဒုက္ခသည်တွေလက်ခံရေးဆောင်ရွက်ချက်သဘောတူညီမှုတွေနဲ့ဆောင်ရွက်နေတာပါအခုချိန်ထိကတော့ဘင်္ဂလားဒေ့ရှ်နိုင်ငံတဝက် COVID-19 ကူးစက်သူပေါင်းက 65,962 ဦးကျော်သွားပြီဖြစ်ပြီးတော့ COVID ကြောင့်တည်ဆုံးသူကတော့900နီးပါးရှိနေပြီဖြစ်ပါတယ်ရှင်ကျွန်မစုမမ
ထိုင်းနိုင်ငံချွန်ဘူရီခရိုင်ပင်လယ်ပြင်အပန်းဖြေပါတီပွဲကျင်းပနေကြတဲ့မြန်မာနဲ့ထိုင်းနိုင်ငံသား22ဦးဟာ COVID-19 အရေးပေါ်ဥပဒေနဲ့ဖမ်းဆီးခံရတဲ့သတင်းကိုတင်ဆက်ပေးပါမယ်ကျွန်မအေးမှာပါဂျွန်လ9ရက်နေ့ညကထိုင်းနိုင်ငံချွန်ဘူရီခရိုင်ဆက်တဟစ်မြို့နယ်ဘက်စရီကန်ဂျီဟိုတယ်မှာပါတီပွဲကျင်းပနေကြတဲ့မြန်မာနဲ့ထိုင်းနိုင်ငံသား22ဦးကိုချွန်ဘူရီခရိုင်စစ်တဟစ်ရဲတပ်ဖွဲ့ဝင်တွေကစစ်ဆေးဖမ်းဆီးခဲ့ပါတယ်။ထိုင်းမြန်မာနယ်စပ်ချင်းရိုင်ခရိုင်ကနေဗန်ကား3စီးနဲ့အလဲပတ်ရောက်လာကြတဲ့ရှမ်းနယ်ဘွားမြန်မာနဲ့ထိုင်းနိုင်ငံသားအမျိုးသားအမျိုးသမီး22ဦးထဲမှာတရားမဝင်မြန်မာနိုင်ငံသားတွေလည်းပါဝင်တာပါ။ချွန်ဘူရီခရိုင်စစ်တဟစ်မြို့နယ်ရဲမှူးပညာဒဏ်လက်ကတော့ထိုင်းဘာသာနဲ့အခုလိုပြောဆိုသွားပါတယ်။
พี่ว่าพี่ว่าให้น้องเขาพี่บัตรเดี๋ยวบัตรจะใส่ไว้ครับน้องนี่ครับครับโอเคสบายใจได้ครับพี่
ဥပဒေအရလာရောက်စစ်ဆေးအရေးယူတာဖြစ်ပါတယ်။စူပေါင်းဝိုင်းဖွဲ့စားတောက်နေတာကိုကိုဗစ် -19 အရေးပေါ်ကာလမှာခွင့်ပြုလို့မရဘူးဆိုတဲ့အကြောင်းကိုပြောသွားတာပါ။ထိုင်းနိုင်ငံမှာကိုဗစ် -19 အရေးပေါ်ကာလကန့်သတ်ချက်တွေအရခရီးသွားလာခွင့်တွေဖြေလျှော့ပေးထားပေမဲ့လူစုလူဝေးနဲ့လုပ်တဲ့ပါတီပွဲတွေဘာသာရေးပွဲတွေနဲ့ပျော်ပွဲရှင်ပွဲတွေကိုတော့ခွင့်မပြုသေးပါဘူး။ကမ်းခြေမှာပါတီလုပ်နေကြတာဟာနှစ်ရက်မြောက်တဲ့နေ့မှာဒေသခံတွေကသတင်းပေးတိုင်ကြားလာကြအောင်အခုလိုမျိုးဝင်ရောက်ဖမ်းဆီးခဲ့တာလို့ဆိုပါတယ်။ထိုင်းနိုင်ငံမှာဂျုံလာထဲမှာပဲခရိုင်တစ်ခုနဲ့တစ်ခုခရီးသွားလာဝင်တချို့ဖြေလျှော့ပေးထားပေမဲ့နေမြေလိုက်ရေတန္တရအမိန့်တွေလည်းရှိနေသေးတာပါဖမ်းဆီးမိသူတွေတဲကတချို့ဟာဗုဒ္ဓဘာသာတန်ဃာတွေဖြစ်ပြီးဖမ်းဆီးခံရချိန်မှာလူဝေလဲထားကြပါတယ်ဒီထဲကသုံးကတော့တက်သေးကဆရက်စာတဲ့အထောက်ထားများမရှိသူတွေဖြစ်တယ်လို့ဆိုပါတယ်ကိုဗစ် -19 ရေပေါ်ကာလမှာအုပ်စုဖွဲ့ပြီးပါတီပွဲကျင်းပတာအရက်ဝိုင်းဖွဲ့တောက်စားတာတွေကိုထိုင်းအနာပိုင်းတွေကတားမြစ်ထားဆဲဖြစ်ပြီးအခုလိုမျိုးပျော်ပွဲရှင်ပွဲပါတီပွဲတွေပြုလုပ်သူတွေကို COVID-19 အရေးပေါ်ဥပဒေနဲ့တရားစွဲဆိုအရေးယူခံရနိုင်ပြီးဒီလိုကျူးလွန်သူတွေဟာထောင်နဲ့နှစ်နှစ်နဲ့ငွေဒဏ်ဘဏ်ငွေသက်တမ်းအထိကျခံနိုင်ကြောင်းထိုင်းဥပဒေမှာဖော်ပြထားပါတယ်။ကျမမအေးမှာထိုင်းမြန်မာနေဆက်ကနေသတင်းပေးပို့နေတာပါ။
အနာရ NLD ပါတီရဲ့အချိန်မတိုင်ခင်ရွေးကောက်ပွဲမဲဆွယ်ရဲ့ပုံစံတွေပေါ်ပါတီတချို့ကဝေဖန်လိုက်ပြီးရွေးကောက်ပွဲနိုဝင်ဘာလတဲ့အစောတလင်မလုပ်ဘူးတိုင်းရင်းသားပါတီတချို့ကပြောလိုက်တဲ့သတင်းကိုတင်ပြပေးမှာပါကျွန်တော်ကတော့အစောထပ်ပါ2020ရွေးကောက်ပွဲကိုနိုဝင်ဘာလတဲ့ကျင်းပသွားမယ်လို့ပြည်အောင်စုရွေးကောက်ပွဲကော်မရှင်ကဒီအပိုင်းသတင်းစာရှင်းလင်းပွဲမှာပြောခဲ့ပြီး COVID-19 ရောဂါဖြစ်ပွားနေတဲ့ကာလရွေးကောက်ပွဲကိုနိုဝင်ဘာလတဲ့အစောတလင်မလုပ်ဘူးနဲ့မဲပေးသူတွေလုံခြုံမှုရှိဖို့လဲချင်းဒီမိုကရေစီဖွဲ့ချုပ် CNLD ဥက္ကဋ္ဌဆလိုင်းငိုင်းစာကအကြံပြုပါတယ်။ COVID-19 ရောဂါထိန်းချုပ်ကန့်သတ်မှုတွေရှိနေလို့မဲဆွယ်စည်းရုံးတဲ့ကာလအဆင်မပြေမှာကိုလဲပါတီလေးတွေကစိုးရိမ်မှုရှိပါတယ်။အနာရပါတီရဲ့လက်တလောလူမှုကွန်ရက်အသုံးပြုတာတွေမြို့နယ်ထွေရုပ်တွေရဲ့လှုပ်ဆောင်ချက်တချို့ဟာလဲမဲဆွယ်စည်းရုံးရေးသဘောဆန်နေလို့ပါတီငယ်တွေနင်းနာနိုင်ကြောင်းဆလိုင်းငိုင်းစာကပြောပါတယ်
။မြင်းခန္ဓာပြီးဖို့စိတ်တက်ထဲမှာလုံလုံဆုံဆုံခံစားမှုရှိဖို့လိုတယ်လေ။ဒါကြောင့်ကျွန်တော်များတော့ဒီကိုဗစ်ကိုချင်းချုံနိုင်တဲ့အချိန်ကတော့ကိုကောင်းတယ်။ဒါပေမဲ့ဒါအားလုံးကြာတယ်လည်းမရဘူး။ဒါကြောင့်ဒ
ဒီဘာသာကိုကျင့်ကြံတော့ကောင်းဆုံးလို့ကျွန်တော်တို့မြင်တယ်ချင်းဒီမိုကရေစီဖွဲ့ချုပ်စီရန်အဒီကချင်းကွန်မြူနယ်မှာဝင်ပြိုင်မှုရှိပြီးပလောဝမြို့နယ်ကတော့တမတော်နယ်အေးအေးတိုက်ပွဲကြီးကြောင့်မတိကြဘူးများရဲ့လို့သူကပြောပါတယ်မကွေးတိုင်းပြီးတော့စကိုင်းတိုင်းတမူးနယ်ကလေးမြို့နယ်တွေမှာစီရန်အဒီကဝင်ပြိုင်မှာပါရခိုင်မှာတော့ချင်းလူမျိုးရဲ့များတဲ့အမ်မြေပုံမြင်ပြမြို့နယ်မှာနေမိအခြေအနေပ
ထိခိုက်တယ်အခုကတော့အန်အန်ဒီကတော့ပူအားတာတော့ဒီ Facebook ကနေလည်းဟိုကိုဗစ်ကကြောင်းနဲ့ပတ်သက်လို့ပြောရတာဒီဖြစ်နေစီတို့ဖြစ်သွားတယ်နော်ဒီလေဝင်ကြီးချုပ်တွေကလည်းအစိုးရကြီးစင်လို့ဘာလို့လို့နဲ့အနေနဲ့များသူရဲ့သဘောပါတယ်မတိမတာသူဟိတော်ကြီးအဖြစ်အာဏာရပါတီကိုကိုယ်ပြောအားကောင်းစေသူဖြစ်သွားတဲ့အခါကျတော့ကျွန်တော်တို့ဇန်နစ်ပါတီတွေတော်တော်လေးကိုဖြစ်ခဲ့ရတော့ပူရှိတာပေါ့
မွန်ညညရေးပါတီကလည်းမနေ့ကဇွန်လ9ရက်မှာအစည်းအဝေးလုပ်ခဲ့ပြီးသူတို့ရွေးကောက်ပွဲပြင်ဆင်နေရကိုအသိပေးခဲ့ပါတယ်။မဲဆန္ဒနဲ့အတိအကျမတတ်မှတ်ရသေးပေမဲ့မွန်ကရင်နဲ့တနင်္လာရီတိုင်မှာဝင်ပြိုင်သွားမယ်လို့ပါတီရဲ့တွဲဖက်အတွင်ထွေအတွင်ရမှုနိုင်လရီတမားကပြောပါတယ်။ရွေးကောက်ပွဲအတွက်ပြင်ဆင်နေတဲ့အာဏာရပါတီအပေါ်မှာလည်းသူ့ရဲ့အမြင်ကိုအခုလိုပြောပြပါတယ်။
ဒါတော့ဆွေရလုံငန်းကိုလုပ်နေရင်လည်းရည်ရည်ဒီဖြစ်စီရည်ရည်ဒီဖြစ်စီသူတို့နောက်ထပ်ရေကောက်ပွဲအောင်တိုင်းအတက်ကအထောက်အကူပြုပါမယ်ဆိုတာဒါဘယ်လိုလဲနေလို့ရဘူးလေဒါကအာရယပါတီဆိုတာဒီလိုမျိုးကသူကတန်းတာပြီးတာဆိုတော့ဒီပေါ်မှာကျွန်တော်ဟိုဘာမှဒီခံကြရတော့မရှိဘူးလေ
ကချင်ပြည်နယ်ပြည်သူ့ပါတီ KSPP ကလည်းမြို့နယ်18ခုမှာ965ရာဝန်ပြိုင်သွားမယ်လို့ဒီနေ့ဇွန်လ10ရက်မှာအသိပေးလိုက်ပါတယ်ပါတီဩဂဒဒေါက်တာဒူဂျာကတော့အစိုးရကကယောဂရှိနေပေမဲ့လည်းရွေးကောက်ပွဲကိုမဖြစ်မနေလုပ်သွားလိမ့်မယ်လို့မြင်ကြောင်းပြောပါတယ
်။လုပ်စီပါတယ်ကျွန်တော်ပါတီစင်ကတို့လုပ်ဖြစ်အောင်လုပ်မှာပါ။ဒီကိုဗစ် -19 ပဲရှိတာပေါ့။ဒါပေမဲ့ဒီဖြစ်နေတဲ့ရေးသားတို့တို့ရှာကြသေးတယ်။ဘာကြောင့်လဲဆိုရင်ဒီကိုဗစ် -19 ကြောင့်ရပြားအလုံးကြီးဆိုင်ထားနေကြတာမဖြစ်နိုင်ပါဘူး
။ရွေးကောက်ပွဲကျင်းပမယ့်ရက်ကိုဇူလိုင်လတည်းကြေညာဖို့ရှိရလို့ပြောတာလည်းရှိပါတယ်။ရွေးကောက်ပွဲကိုကျန်းမာရေးဝန်ကြီးဌာနနဲ့ပူးပေါင်းလုပ်ဆောင်မယ်လို့ကော်မရှင်ကဇွန်လ4ရက်မှာပြောခဲ့တာပါ။တည်ဆဲမှတ်ပုံတင်ထားတဲ့ပါတီက68ပါတီရှိပြီးတနိုင်ငံလုံးဝင်ပြိုင်သွားမယ့်ပါတီက89ပါတီရှိပါတယ်။စုစုပေါင်းပါတီ90ကျော်ဝင်ပြိုင်သွားမယ်လို့ခန့်မှန်းထားကြပါတယ်။ကျွန်တော်ဇော်ထက်ပါ။ရန်ကုန်ကနေသတင်းပေးပို့ခဲ့တာပါ။
VOA American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Joru စလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မနက်ငယ်မှာအခြေခံပညာကျောင်းတွေကိုဇူလိုင်လ22ရက်နေ့မှာစတင်ဖွင့်လှစ်နိုင်ဖို့စီစဉ်ဆောင်ရွက်နေကြပါပြီ။ကလေးတွေကျောင်းပြန်တက်ဖို့အချိန်နဲ့ပတ်သက်ပြီးတော့မိဘတွေရဲ့သဘောထားနဲ့အမြင်ကိုကြည့်ကြရအောင်ပါ။မြန်မာနိုင်ငံမှာကိုဗစ် -19 ချိန်နေပြီကြောင့်အရင်ကထက်ဆိုင်ကျောင်းဖွင့်ချိန်မှာကျောင်းမဖွင့်နိုင်ခဲ့ပေမဲ့ကျန်းမာရေးနဲ့ပညာရေးဝန်ကြီးဌာနတို့ကကျောင်းဖွင့်မဲ့အချိန်တွေနဲ့ပတ်သက်ပြီးတော့ညှိနှိုင်းဆောင်ရွက်နေကြပါတယ်။စာသင်ခန်းတစ်ခန်းကိုကျောင်းသားအယောက်20နဲ့သတ်မှတ်အကွာအဝေးတိုင်းတိုးချဲ့ပြီးတော့စာသင်မှုရည်ရွယ်ထားတဲ့အပြင်ဆရာနဲ့ကျောင်းသူကျောင်းသားတွေအားလုံးမျက်နှာကားတွေနှာခေါင်းစည်းတွေရှေ့နောက်6ပေကွာပုံစံနဲ့စာသင်ချိန်ကိုလည်းနှစ်သုတ်ခွဲပြီးတော့သင်ကြားဖို့စီစဉ်နေကြပါတယ်ခုလိုစီစဉ်နေကြပြီမယ်ကျောင်းသားမိဘတွေကတော့ကလေးတွေလိုက်နာမှုမရှိလို့ကူးဆက်ခံရမှာကိုတော့စိုးရိမ်နေတယ်လို့သိရပါတယ်ရန်ကုန်တိုင်းဒေသကြီးမှာနေထိုင်ပြီးတော့ထမင်းချော်ရောင်းနေတဲ့ကိုချိုကြီးကလည်းသူ့မြင်ကိုခုလိုပြောပါတယ
်ကျောင်းပြန်ဖွင့်မဲ့အပေါ်မှာတော့ဦးလေးတို့ကတာမီးတယောက်ကျောင်းတက်နေတဲ့အခါမှာတော့ဒီလိုမျိုးကိုဗစ် -19 ရောဂါပိုးကြီးနေရတော့ဟိုဝေးလေကောင်းနေပေါ့ဒါပေမဲ့လည်းအဲ့တော့ဖွင့်မယ်ဆိုတော့လေကလေးတွေကတက်ရမှာပေါ့နော်ဒါပေမဲ့ဦးလေးတို့ကတော့မဖွင့်စေချင်သေးဘူးဘာလို့လဲဆိုတော့ဖွင့်လိုက်လို့ရှိရင်အကြောင်းသားတွေကဒီလိုမျိုးပဲအရင်ပုံစံမျိုးပဲကျောင်းထဲမှာသွားနေလာနေလို့ရှိရင်လေဟိုဒီလိုမျိုးတယောက်တစ်ယောက်ကူးဆက်တာတွေပါနေညာတွေဖြစ်လာရင်တော့ ဟိုကြဲကြဲပြဲပြဲထပ်ဖြစ်သွားမှကြောက်တော့ဗော
။ចောင်းသားမိဘတွေအနေနဲ့ចောင်းဖွင့်စေခြင်းပေမဲ့ခလေးတွေကိုကူးဆက်ခံရမှာကိုတော့စိုးရိမ်နေတဲ့ចောင်းမွန်ပြည်နယ်တထုံမြို့ကမအေးတီတာနိုင်ကလည်းခုလိုပြောပါတယ်။
ကိုကလေးတွေကဒီရောဂါလည်းအရှင်းမပြောက်သေးဘူးဆိုတော့ကျောင်းကလူများစုနဲ့လေလူများစုနဲ့ဆိုတော့ကိုကလေးကိုစိတ်ပူတယ်အဲဒီတောင်ဝင်ရှိတဲ့လူတွေကဒီကလေးတွေပေါ့နော်တေချာလုံးစိတ်ရအောင်လှူထားပြီးမယ်လို့လည်းကျမတို့ကယုံကြည်တယ်ဒါပေမဲ့လည်းကလေးဆိုတဲ့အတိုင်းကလေးသဘောအတိုင်းလေကျောင်းရောက်ရင်ဘယ်လိုပဲသူတို့သုံးပေခွာ၆ပေခွာထားပြီးမယ်ကလေးသဘောအတိုင်းတကယ်ရင်တွေ့စော်တာတွေဟိုစော်တာတွေဖတ်တာတွေအဲ့လိုလုပ်ရခါကျရင်ပြောင်းလဲပြောင်းပေါ့နော်အဲ့လိုမျိုးကူးဆက်မာတဲ့စိတ်တူတာပေါ့
ចောင်းသူចောင်းသားအများစုကတော့ចောင်းတွေပြန်ဖွင့်စေခြင်းနဲ့အကြောင်းဒုတိယနှစ်ចောင်းသူတူဖြစ်တဲ့မဟေမန်တွေကခုလိုပြောပါတယ
်အတန်ကြားလိုက်တဲ့အတွက်ကြောင့်မို့လို့တော့ပျော့တယ်ဘာဖြစ်ဆိုအိမ်မာရအများတန်းနေနေရလေနှစ်လကျော်ပြီဆိုတော့အာဒါပေမဲ့အဲ့လိုမျိုးចောင်းတတ်မဲ့အချိန်ကြတော့ပျော့ပါတယ်ចောင်းသားမယ်ဆိုလို့ရှိရင်တော့ဖန်းချယ်လေးယူရမယ်ပြီးမတ်စတာဝါမယ်ရှင့်
COVID-19 အခြေအနေကြောင့်ကျောင်းဖွင့်ဖို့အခက်အခဲရှိနေရင်လည်းအွန်လိုင်းကနေသင်ယူမယ်ဆိုရင်တော့အခက်အခဲများစွာရှိနေပေမဲ့ကြိုးစားတယ်ဆိုရင်တော့အဆင်ပြေနိုင်ကြောင်းသူမရဲ့အမြင်ကိုခုလိုပြောပါတယ
်။ဒါပေမဲ့အွန်လိုင်းမှာထပ်အပြင်မှာတော့ပိုသင်တော့ဟိုအဆင်ပြေတယ်။ဒါပေမဲ့ဒီလိုမျိုး COVID-19 ဖြစ်နေတဲ့အချိန်ကြတော့ဟိုအွန်လိုင်း learning နေပါရှိတယ်ဆိုတော့ဟိုတချို့ကြတော့လည်းအခုဆိုလို့ရှိရင်တွေ့ရပါတယ် Facebook ပေါ်မှာ online learning နေလို့တဲ့နေနေရတွေ့ရတယ်တကယ်လို့အခုမဖြစ်မနေတကယ်လို့ကြောင်းမတက်ခါဘူးဆိုလို့ရှိရင်လည်းဟို online learning နဲ့သင်မယ်ဆိုလည်းအဆင်ပြေပါတယ်ရှင
်ကျောင်းသားမိဘတွေအနေနဲ့ကျောင်းပြန်ဖွင့်လိုက်တဲ့အတွက် COVID-19 ကူးစက်မှုကိုမထိန်းချုပ်နိုင်မှာစိုးရိမ်မိတယ်လို့ပဲကျောင်းတွေရက်ရှည်ပိတ်ထားတာမျိုး online ကနေသင်ကြားရေးလှုပ်ဆောင်တာမျိုးစတဲ့ပြောင်းလဲမှုတွေကကလေးတွေရဲ့ပညာရေးမှာကျဆင်းအားနည်းသွားမှာကိုလည်းစိုးရိမ်နေကြတာတွေ့ရပါတယ်ကျောင်းသားမိဘတူဖြစ်တဲ့ဒေါ်စဘယ်ကတော့စိုးရိမ်မှုတွေရှိနေပေမဲ့ကျောင်းပြန်တက်စီလိုတယ်လို့ပြောပါတယ်
။အရင်ကြာပြီးပြေးထားတာမျိုးကြတော့လည်းမဖြစ်ဘူးလို့ထင်တယ်လေ။ကျောင်းကကြတော့တကယ်လို့အချိန်နေလို့ကောင်းလို့ရှိရင်တော့ကျောင်းပြန်ဖွင့်တာကိုလက်ခံပါတယ်၊ကျူဆူပါတယ်ပေါ့။ဒါပေမဲ့အဲ့ဒီချိန်နေမှာပဲအရင်အခက်ခဲကြီးနဲ့တွားရမယ်ဆိုရင်တော့တွန့်အောင်မပေးဘူးပေါ့။
မိဘတွေအနေနဲ့ကျောင်းတွေပြန်ဖွင့်ပြီဆိုရင်တော့ကလေးတွေကိုကာကွယ်တားဆီးရေးနီးလန်းတွေကိုတိတိကျကျလိုက်နာဖို့ကိုလည်းတိုက်တွန်းရမှာဖြစ်တယ်လို့ကိုချိုကြီးကပြောပါတယ
်။သူရောဖွင့်လို့ပြန်တက်ရမယ်ဆိုရင်တော့သူတို့အစိုးရထုတ်ပြန်ထားတဲ့စီကံချက်တွေနဲ့အညီပေါ့ဟိုပြန်တက်စေချင်တာပေါ့အကုန်လုံးဟိုဟန်းကြီးတွေစောင်းသွားမယ်မတ်တွေတတ်သွားမယ်ဆိုချက်ဒီဇိုင်းစင်းဒါသူတို့အိုအစိုးရရဲ့သူတို့ပညာရေးဝန်ကြီးဌာနတွေရဲ့စီကံချက်တွေနဲ့ထုတ်ပြန်လာတဲ့စီကံချက်တွေနဲ့အညီတွားကြလာကြရင်တော့ကောင်းမယ်လို့ထင်တာထင်ပါတယ
်ဒေါ်စဘယ်ကလည်းတားဖြစ်သူကိုကြောက်တက်တဲ့အခါနှာခေါင်းစည်းကိုအမြဲတမ်းတက်ဆင်ထားရမှာဖြစ်တဲ့အတွက်ခုလိုအိမ်မာနေချိန်ကလေးကနှာခေါင်းစည်းတက်ခြင်းရအောင်လေ့ကျင့်ထားတယ်လို့ဆိုပါတယ
်ဟုတ်ဒီ mask ကိုတက်ဖို့အတွက်တော့နည်းနည်းလေးအလေးကြီးလုပ်ထားပေးတယ်ဟို mask ကိုတက်ပြီးတော့ဟိုဇာကြောင့်တက်နိုင်ဖို့ရဲ့ခုလက်ကိုမြန်မြန်ဆေးကြောပြီးတော့နေတဲ့ဟာတော့အိမ်မှာတော့ဒီကိုဗစ်ကိုစတင်ကာလာမှာလုတ်ထားပြီးသားပေါ့နော်အဲ့ဒါတော့လက်ကိုမြန်မြန်ဆေးဖို့ရဲ့နည်းနည်းလေးလူစုလူဝေးနည်းနည်းလေးရှောင်ဖို့ရဲ့ပေါ့အဲ့လိုလေးမျိုးတော့လုတ်ထားပြီးသားပ
ါကြောင်းဖွင့်တဲ့အခါမှာကူးဆက်ခံရမှုနည်းပါးစေဖို့အတွက်ဆိုရင်တဦးတယောက်ချင်းကနေအများစီကိုကူးဆက်မှုကာကွယ်နိုင်ဖို့လူစုလူဝေးမဖြစ်အောင်ထိန်းချုပ်ဖို့နဲ့စနစ်တကျနဲ့လှုပ်ဆောင်တဲ့လူမဟေမန်ကလည်းသူမရဲ့အမြင်ကိုပြောပါတယ်
။ကျောင်းမှာအရန်လူများတယ်။လူများတဲ့အတွက်ကြောင့်မလို့ဟိုတငယ်ချင်းတွေနဲ့ဆိုလဲ3ယောက်ဆိုလဲ3ယောက်၊5ယောက်ဆိုလဲ5ယောက်အဲ့လိုမျိုးမစုဝေးဖို့အဲ့လိုမျိုးမှားကြစေချင်တယ်။ဟိုကန်တီးနေပါတယ်ကြတော့လဲလူများတယ်။အဲ့လို3ယောက်ထက်စုမထိုင်တာလို့5ယောက်ထက်စုမထိုင်တာလို့3ပေကွာလို့6ပေကွာလို့အဲ့လိုမျိုးဖြစ်စေချင်တယ
်။လက်ရှိအခြေအနေမှာတော့အထက်တန်းတွေကိုဖွင့်လှစ်ပြီးနောက်နှစ်ပတ်ကြာမှအလေတန်းတွေကိုဖွင့်လှစ်သွားမှာဖြစ်ပါတယ်။အလေတန်းဖွင့်လှစ်မှုအခြေအနေပေါ်မှာမူတည်ပြီးမှမူလာတန်းတွေကိုဆက်လက်ဖွင့်လှစ်သွားမှာဖြစ်တယ်လို့သိရပါတယ်ရှင်။ကျမမေတ္တာဟိမာမြေမခသတင်းအေဂျင်စီကနေ VOA ကိုသတင်းပေးပို့လိုက်တာပါ။
ရှင်များရှင်အပတ်စဉ်စီးပွားရေးအစီအစဉ်ကိုတင်ပြပါမယ်ကျမသင်္ကီထိုက်ပါဝင်းသူနယ်တဝိုက်မြေအေက 38,000 ကျော်မှာရွှေနဲ့တက်တူစူးစမ်းရှာဖွေရေးအတွက်အ ဩစတြေးလျပင်ဩစ်ကုမ္ပဏီလုတ်ပိုင်권ရပါတယ်ဘလို့ပုံစံမျိုးလုတ်ပိုင်권ရထားတယ်လဲဆိုတာကိုပြည်သူ့လွှတ်တော်တင်ဟာစာတက်နဲ့တဘာဝပဝန်းကျင်ထိမ့်သိမ်းရေးဆိုင်ရာကော်မတီဥက္ကဋ္ဌကွန်းချန်ကုံလွှတ်တော်မှဥဆိုးသူရာထွန်းကိုမေးမြန်းထားပါတယ်ဘူမိပေတာပညာရှင်တဦးလည်းဖြစ်တဲ့လွတ်တော်အမတ်ဦးစိုးသူရာထွန်းကတော့အခုပန်အော့စ်လိုမျိုးအကြီးစားမိုင်းရှာဖွေရေးလုပ်ငန်းတွေပိုပြီးခွင့်ပြုမဲ့မူဝါဒအပြောင်းလဲဖြစ်တယ်လို့စပီးဖြေကြပါတယ
်ကျွန်တော်ရဲ့မူဝါဒရတော့လုပ်ငန်းအသေးလေးတွေပေါ့ဓာတ်ကြီးဖြစ်ခြင်းဟာဘောပါဝင်ကြီးကိုလည်းပိုတိကြိုက်စီတယ်ကိုကြီးကြီးဖွံ့ဖြိုးတိုးတက်တဲ့ဒီတက်တူထုတ်လုပ်မှုနဲ့လည်းမကိုက်ညီတဲ့အတွက်ကြောင့်ကျွန်တော်လုပ်ငန်းအကြီးကိုပိုပြီးဦးစားပေးပါတယ်အဲ့လိုပေးတဲ့အခါမှာဟိုတစ်ဖက်တစ်ဆက်တည်းပါလာတာကတော့ဒီဟိုဒေတာခံဗီဒီယိုတွေနဲ့သက်ရတိုင်းဒေတာကြီးတွေအတွက်ကိုလည်းဟိုနီးမျိုးမျိုးနဲ့သူတို့ကိုလည်းဟိုလုံလောက်တဲ့ထောက်ပံ့နေပေးဖို့တွေလို့ CSR ရဲ့မူဝါဒနေတာရအခွန်အောက်တည်ဖို့ဘိုင်းပြီးတော့စဉ်းစားပေးကြပါတယ်အဲ့တော့အခုကတော့ကျွန်တော်တို့ပြီးခဲ့တဲ့နှစ်တွေထဲမှာနှစ်မှာဆိုရင်ဟိုဘလုတ်ကဘယ်နှခုဘယ်လိုချိန်မှာပြီးမလဲဆိုတာတရားဒီကျွန်တော်တို့ဘက်ကနေကော်မတီကနေဟိုစစ်ပြောတဲ့အတွက်ကြောင့်ဝန်ကြီးဌာနကလည်းတစ်ခုပြီးတစ်ခုအကျိုးသားပြီးလုပ်ခဲ့တာပါအခုဒါကစတင်ပြီးတော့ဒီကော်မတီကိုစတင်ချောင်းဝင်ပြီးတဲ့သဘောပါပဲဆရာ
ဒီလုတ်ပိုင်ခွင့်ပေးတဲ့အပေါ်မှာပွင့်လင်းမြင်သာမှုနဲ့ပတ်သက်ပြီးတော့ရောဟိုအစိုးရဘက်ကဟိုတရားဝင်ထုတ်ပြောတာမျိုးဟိုဆရာတို့ကိုအသိပေးတာမျိုးဆရာတို့သိထားပါသလားရှင်
ဟိုအတိုင်းဒီတိုင်းဒီနေဆိုရလဲတီဗီသားလည်းဖြစ်တယ်နောက်တခါဟိုကျွန်တော်တို့တွေလည်းတည်နေတယ်တခါမြူတာလွတ်တော်ကကျွန်တော်တို့နဲ့အလားတူကော်မတီလည်းဒီစိတ်ဓာတ်တွေကိုတေချာတည်ပါတယ်ဘာဆိုလိုတာတခုဒီအဆင့်မှာပြည်သူလူထုကိုတိုက်ရိုက်မပြောသေးတဲ့အကြောင်းကတော့တခုရှိပါတယ်အဲ့ဒါဘာလဲဆိုတော့တန်တဆရာပွေတယ်ဆိုတာကမှွေလင်းပြောရင်ကျွန်တော်တို့ပလောင်းဆုံးဆိုရင်ဘူးပေတာမြေပုံဆွဲရပါတယ်ဆွဲတဲ့ဆိုရင်ကျွန်တော်တို့ဂျောလော့ဂျစ်တွေကဒီတူလေးနဲ့ဟိုကျွန်တော်ကြောက်ကလေးတွေကိုထုပြီးတော့သမုဒါကောက်တယ်ပေါ့နောက်တခါချောင်းနေမြောင်းနေရဲ့အဲဒီနှုံးနေနေသားလေးကိုကြည့်ပြီးသူတို့မြေနမူနာလေးကောက်တာလေးရှိပါတယ်အဲ့လိုကောက်ပြီးတော့မှဓာတ်ခွဲခိုင်းနေမှာဆမ်းပြီးတော့မှဒီအလောက်ကျဲတဲ့ area ကြီးကနေကျင်းယူလိုက်ပါတယ်ဟုတ်လားကျမ်းပြေပြောရင်ကျွန်တော်တို့အခု3000ကျော်ဆိုရင်နောက်နေ့မှအဲ့3000လောက်ကပြုတ်သွားပြီနောက်ကအစွန်းတွေပဲပြန်တော့မဲ့သဘောပါတယ်ရှော့ကျော့ပြီးတော့သွားပါတယ်အဲ့ဒီဆင့်မှာသဘောပတ်ဝန်းကျင်ရောလူမှုပတ်ဝန်းကျင်ရောဘာမှတိကျမှုမရှိသေးတဲ့ကာလလည်းဖြစ်တယ်ဒီတားရဲ့ဒီဝိုင်းနဲ့လည်းတရိုက်ဘာမှမတိကျသေးတဲ့ကာလဖြစ်တော့ဒီရှားဝေးကြီးကာလမှာတော့ကျွန်တော်ကလူတွေကိုအများကြီးပြောလို့မရှိပါဘူးသူရဲ့မူရင်းလုပ်ငန်းစဉ်ရဲ့ပုံစံနဲ့ဒီတိုင်းမှာပဲသူကဒီအားကြီးအားလုံးအခုလုံးထုတ်လုပ်လို့လည်းမရပါဘူးထုတ်လုပ်နိုင်မှလည်းမဟုတ်ပါဘူးခင်ဗ
ျအခုဒီကုမ္ပဏီကစပြီးတော့ရှားဝေးပြီဆိုတော့တကယ်လို့တွေ့လာရင်ရောသူတို့ကပဲဒါလုပ်ပိုင်권ပေးရမှာပေါ့နော်ဆရာဟုတ်ပါသလားရှင
်ဟုတ်ပါတယ်အပေါင်းအားတော့ဒီတိုင်းမှာပဲဘာလို့လဲဆိုတော့ရှားဝေးပြီးဆင့်ပြီးလို့ရှိရင်ကျွန်တော်ကဖြစ်တဲ့ဒီလာတဲ့အဆင့်ပေါ့အဲ့ကြရင်တော့နည်းနည်းလေးညှင့်သွားပြီသူကဟိုသူရဲ့တက်တူရှိနိုင်မယ်ဆိုတဲ့ target ပေါ့ဘယ်နေရာမှာရှိနေဆိုတော့လေသူတို့သိလာပြီ area ချင်းချင်းလေးတက်ဖြစ်သွားပြီအဲ့ဒီမှာသူတို့ကဒီမှာတော့တွင်းနေတူတာတွေတို့ဒီထဲပို့ပြီးတော့ကျွန်တော်တို့ဘူမိယူပါအနေနဲ့တိုက်တာတာတွေတို့ဒါတွေပါလာပါလေ
ဆိုတော့ဆရာလဲဒီဘူမိပေတာဒါပညာရှင်တယောက်ဖြစ်ပါတယ်ဆိုတော့ဒီဒေတာဟာဘလောက်ထိဒီရှာပွင့်နေတဲ့တက်တူတွေနဲ့ပတ်သက်ပြီးကြွယ်ဝပါတယ်လဲရှင်ဘလောက်အလားအလာကောင်းပါလဲဆရာ
လာလာကတော့ရှိတာသိကြပါတယ်။ဟောဝင်းသူကကျွန်တော်တို့ရဲ့ဒီဘက်ကဟိုမီးတောင်ကျွန်တော်တို့ရဲ့ဝင်းဝေရလောတရားမှဆိုရင်အလေမီးတောင်တန်းလို့ခေါ်တော့ဗောတောင်သုံးလုံးဝင်းသူပုံရွာအထိသွားတဲ့နေရာပေါ့။ဒါဟိုကျွန်တော်တို့အခုခြေစင်တောင်လက်ပတော်တောင်ပြီးလည်းသွားပါတယ်။အဲ့တော့ဒီမီးညောင်းကြီးနဲ့ကတ်ပြီးရှိနေတဲ့နေရာဖြစ်တဲ့ခါကျတော့ဒီအတ္တသဘောရတော့ရှင်းနိုင်ကြည်ရတော့အတန်အင်းရှိပါတယ်။ဟိုတပည့်တစ်ခုရှိတာအဲ့တော့လုပ်ငန်းရဲ့သဘောတရားရဒီချင်းချင်းညုံနိုင်တဲ့သူကတော့သူ့ရဲ့အကျိုးမြတ်နဲ့ကြိုက်မကြိုက်ဆိုလိုတာကတော့ကမ္ဘာသီးခွဲ့ရဲ့အခြေအနေဒါတွေအားလုံးကိုတွက်ဆပြီးတော့မှဘယ်လောက်ထိယဉ်ညုံနိုင်မယ်ဆိုတာကိုသူတို့တွက်ဆမှာဖြစ်ပါတယ
်။ဟုတ်ကဲ့ရှင်။နောက်ဒီတတ်တုတူဖို့ရေလုပ်ငန်းနေနဲ့ပတ်သက်လာလို့ရှင်ရင်ဒါမြန်မာပြည်သူလူထုမှာစိုးရိမ်ကြောက်ကြမှုရှိပါတယ်ဆရာ။ဟိုဆရာတို့လည်းဟိုတွေ့မျက်မြင်တွေ့ရှိပြီးဖြစ်ပါတယ်ဒ
ီ
လက်ပရောင်းတောင်ကိစ္စတို့နောက်ဒီကချင်းပြည်နယ်မှာမိုင်းတွင်းနေကိစ္စတို့ဆိုတော့ဒီကုမ္ပဏီကိုမှဘလို့ကြောက်ရွေးပါလဲဆရာ။ဒီကုမ္ပဏီကရောအရင်တတူတူဖော်တဲ့လုပ်ငန်းတွေနဲ့ဘာများကွာခြားကောင်းမှုမှုရှိပါတယ်လဲဆရာ
။ဒီကျွန်တော်တို့အရင်မြမဆွေလမ်းစစ်ပါတီအစိုးရဆက်မှာရောနောက်တခါဒီကျွန်တော်တို့ပြီးခဲ့တဲ့ဒီ ကျမတို့ဆိုရကာလစောပိုင်းနေမှာဟိုတကယ်နိုင်ငံတကာကုမ္ပဏီအကြီးကြီးတွေလာကြပါတယ်ဟိုဒီ IP ဘိုးတို့ New Mount တို့ဆိုတဲ့လူကုမ္ပဏီကြီးတွေရှိတယ်အဲ့လိုကုမ္ပဏီကြီးတွေမှန်သမျှကဤလူလူရဲ့ဒီနေတိုင်းစားတော့ကြီးကောင်းဝင်နေကြီးပေါ့အရန်ကုန်ပြီးစိုက်ကြပါတယ်သူတို့ရဲ့အပူအနေနဲ့ကျမကြီးဆောင်ရှားမှုကြီးတခြားအချက်လက်တွေလည်းအများမ်းပါပါအဲ့ဒီနောက်ပိုင်းမှာကျွန်တော်တို့1994တတ်သူတွေဥပဒေရဲ့နောက်ပိုင်းဒီမှာမှာတပြေးပြေးနဲ့ကျွန်တော်တို့ကဒီလုံလန်းချင်းအညာဘယ်လိုလဲဆိုတော့ဟိုပြည်တွင်းအထူးဖြစ်တော့ဒေတာကန်တတိတွေရှိတယ်နောက်တစ်ခါအနီးနားမှာရှိတယ်တရုတ်ကုမ္ပဏီဂျူနန်လောက်ကတရုတ်ကုမ္ပဏီဒီလိုတွေဝင်လာတဲ့ခါကျတော့သူတို့တွေကအဲ့ဒီခုနပြောတဲ့အရေးကြီးတဲ့စိတ်ပိုင်းတွေသူတွေပြည်သူလူထုပေါ်မှာဘေးမဆိုင်ဖြစ်ကြတာအများကြီးရှိပါတယ်အခုဒီတန်အော့ဆိုရင်သူကဩစတေးလျလို့ပြောပေမဲ့ဒါကျွန်တော်တို့တိလောက်တော့တရုတ်တဲ့ညာဒီမှာအခြေခံနေတဲ့ဟိုတတိယပိုင်းနဲ့ကုမ္ပဏီပဲဒါပေမဲ့သူ့ရဲ့လုပ်ငန်းတွေကတော့နားမှာဆိုအင်းကြီးချင်းလာဦးမှာလည်းရှိတယ်။တောင်အာဖရိကတောင်အမေရိကနဲ့တခြားဟိုကမ္ဘာနေရာကြီးတွေမှာလည်းရှိပြီးတော့လုပ်ငန်းတွေကဟိုထိုက်တန်နေဟိုဥလာဆိုပြည်သူပေါ်မှာကြီးတဲ့သူတွေခွန်အောက်ကိုမမှန်ကန်ကန်ပေးတဲ့လူတွေအတိုင်းဒေသကြီးတစ်ဆင့်အနေကြီးဟိုဟိုအစိုးရကပေးတဲ့သူတွေလို့ယုံကြည်တဲ့အတွက်ကျွန်တော်တို့ကပေးတာပါလို့ဆိုရင်တော့ကျွန်တော်တို့ကဒါကသောသောစီစီကညင်းလိုက်ပါပါဆိုရ
ခုဩစတြေးလျကကုမ္ပဏီဆိုပေမဲ့တရုတ်ကုမ္ပဏီဖြစ်နေပါတယ်ဆိုတော့ဒီမြန်မာနိုင်ငံရဲ့တက်တူတူဖို့ရေးလို့တရားစာတက်တူဖို့ရေးလုပ်ငန်းမှာစိတ်ဝင်စားရမှာတခြားနိုင်ငံတွေကရောများမရှိတော့ဘူးလားရှင်ဆရာဒီ
ရှိတယ်ပြည်တယ်မြန်မာအခုလည်းကျွန်တော်တို့ဩစတြေးလျကုမ္ပဏီတွေနဲ့လည်းဆက်ပြီးတော့ညှိနှိုင်းနေတာရှိတယ်ပေးထားပြီးသားလည်းရှိပါတယ
်ဟုတ်ကဲ့ပါရှင်ဆရာဦးစိုးသူရထောအထူးပဲကျေးဇူးတင်ပါတယ်ရှင်
မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေကမ္ဘာယဉ်ကျေးမှုရည်စည်းမှာခေတ်စားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူရာတွေကိုတက်တက်ရောင်သတင်းတော်မှာပြောပြပေးသွားပါမယ်ကျမအေးသနာကျော်ပါအမေရိကန်ပြည်ထောင်စုကစတင်တဲ့ Black Lives Matter အသားရောင်ခွဲခြားမှုစတင်ရေးလှုပ်ရှားမှုကိုထောက်ခံတဲ့ကမ္ဘာကျော်အနုပညာရှင်တွေထဲမှာဆိုရင်တော့အမေရိကန်ရဲ့Pop Gita ဝိုင်းရင်အဆိုတော့ Madonna ကလန်ဒန်မြို့တော်က Black Lives Matter ဆန္ဒပြပွဲတွေကိုရောက်သွားခဲ့တာတွေ့ရပါတယ်။သူကဆန္ဒပြခေါင်းဆောင်အမျိုးသမီးကိုပွတ်ဖက်နှုတ်ဆက်ခဲ့တာဗီဒီယိုမှာတွေ့နိုင်ပါတယ်။လန်ဒန်မြို့တော်မှာပြီးခဲ့တဲ့သတင်းပတ်ကုန်6ရက်နေ့ကဆန္ဒပြပွဲကို Madonna ရောက်သွားခဲ့တာဖြစ်ပါတယ်။ဒီလိုမျိုး American ပြည်အောင်စုကနေစတင်ဖြစ်ပွားတဲ့အသားအရခွဲခြားမှုစန့်ကျင်ဆန္ဒပြပွဲတွေကိုထောက်ခံတဲ့အနေနဲ့တောင်ကိုရီးယားကကမ္ဘာကျော် BTS K-pop အဖွဲ့ကဒေါ်လာ100,000လှူဒန်းသွားပါပြီ။ BTS အဖွဲ့ဝင်9ယောက်ကလည်းသူတို့ကအသားအရခွဲခြားမှုနဲ့အကြမ်းနဲ့အုံချမှုတို့ကိုဆန့်ကျင်နေဆိုပြီးတော့ #BlackLivesMatter လို့သူတို့ရဲ့လူမှုကွန်ရက် Twitter စာမျက်နှာမှာရေးသွားတာပါ။အသားအရခွဲခြားမှုဆန့်ကျင်တာတွေနဲ့အတူရက်တည်ပါတယ်။အကြမ်းဖက်မှုကိုရှုတ်ချပါတယ်။ခမရရောကျွန်တော်ရောတို့အားလုံးရောအလေးထားဆက်ဆံခွင့်ရရှိကြပါတယ်။အားလုံးအတူတူရက်တည်သွားပါမယ်လို့ရေးထားပါတယ်။သူတို့ထိတ်မှ hashtag တက်ပြီးတော့ဒီလိုထောက်ခံကြောင်ပြောတဲ့စကားက K-pop ပြည်သက်တွေကြောင့်မှအထူးရေပန်းစားသွားပြီးတော့သူတို့ကဒေါ်လာ100,000လှူဒန်းသွားတာကြောင့်သူတို့အဲ့ဒီ100,000နဲ့ live မီအောင်လို့နောက်ထပ် 100,000 စုပေါင်းပြီးတော့ကောက်ခံလှူဒန်းကြမယ်ဆိုတဲ့စကား hashtag match a million ဆိုပြီးတော့ငွေစုပေါင်းလှူဒန်းဖို့ကောက်ခံတာလည်းဖြစ်သွားပါတယ်။အာမီလို့အတော်ကောက်ပြီးတော့ရည်ညွှန်းခေါ်တဲ့ BTS ရဲ့ပြည်သက်တွေကိုဒီလိုလှုံ့ဆော်တာဖြစ်ပါတယ်။သူတို့ရေးထားတာက BTS ရဲ့ #BlackLivesMatter နဲ့ live ပြီးတော့#matchmillion ငွေတန်းပြည်အောင်စူပေါင်းလှူဒန်းကြရအောင်လို့တွေ့တဲ့စာမျက်နှာတစ်ခုမှရေးထားတာတွေ့ရပါတယ်။ American ပြည်အောင်စုမှာမေလ25ရက်နေ့ကရဲဖမ်းဆီးမှုတစ်ခုအတွင်းမှာအင်အားအလုံးကျုံတုံးခဲ့လို့ African American အမျိုးသားတအူတေဆုံသွားရာကနေလူမျိုးရေးခွဲခြားမှုဆန္ဒပြပွဲတွေနေရာအနှံ့မှာဖြစ်လာခဲ့တာပါ။ကမ္ဘာမှာဆိုရင်လည်း Australia မြို့တွေကအစားဥရောပနိုင်ငံတွေမှာပါပြန့်နှံ့ပြီးဖြစ်ပွားနေပါတယ်။အမေရိကန်ပြည်အောင်စုမှာဖြစ်ပွားနေတဲ့ဆန္ဒပြပွဲတွေကနေနောက်ဆက်တွဲအဖြစ်နဲ့တချို့နေရာတွေမှာဆိုင်တွေကိုဖျက်ဆီးဝင်ရောက်ပြီးတော့ပစ္စည်းတွေခိုးယူတာတွေလုပ်တာကိုပြင်းပြင်းထန်ထန်ဝေဖန်သွားတဲ့နာမည်ကျော် fashion designer နောက်တော့လူမှုကွန်ရက်မှာပြန်ပြီးတော့တောင်းပန်သွားပါတယ်။ Louis Vuitton designer fashion designer ရဲ့အမျိုးသားအဝတ်ထည် designer လည်းဖြစ် Off-White ဆိုပြီးတော့ fashion designer ကိုတည်ထောင်ထားသူလည်းဖြစ်တဲ့ Virgil Abloh ဟာသူနဲ့ပတ်သက်တဲ့ဆိုင်တွေပြီးခဲ့တဲ့ရက်ပိုင်းအတွင်းရှီကာဂိုနဲ့ Los Angeles မြို့တို့မှာလူရဲဖျက်ဆီးခံရတာကိုဝေဖန်ခဲ့လို့ဝိုင်းပြပြောခင်ရတာဖြစ်ပါတယ်။သူနဲ့ရင်းနှီးတဲ့ဒီဇိုင်နာရဲ့ဆိုင်ဖြည့်ဆည်းမှုနဲ့ကြုံရချိန်မှာသူက ဒါမျိုးကိုကျွန်တော်တိတ်ယူပါတယ်လို့ရေးပါတယ်အဲ့ဒီဆိုင်ပြီးတော့ RSVP DTL နဲ့ကျွန်တော်တို့ရဲ့ဆိုင်တွေကိုဝင်းမွေးတဲ့ကလေးတွေအလုံးမင်းတို့အိမ်ကိုယူသွားတဲ့ပစ္စည်းတွေကမတန့်စင်တဲ့ပစ္စည်းတွေပါမင်းတို့ဘယ်လိုလူစားမျိုးလဲဆိုတာသတိပေးနေတဲ့ပစ္စည်းတွေပါလို့ရေးသွားခဲ့ပါတယ်သူကလူတွေအသားအရောင်ခွဲခြားမှုလို့ကိစ္စမျိုးမတရားမှုပပျောက်ရေးကိစ္စမျိုးဆန္ဒပြချိန်မှာဒါရီနဲ့ရှင်ရဲ့အရေးမကြီးတဲ့သူ့ရဲ့ဆိုင်တွေဖျက်ဆီးခံရတဲ့ကိစ္စထိတ်တန့်တင်ပြတာအတွက်တောင်းပန်မှာကြောင်းပြောသွားရတာပါအခုလှုပ်ရှားမှုတွေသူအလှူထည့်တာလဲဒေါ်လာ2000ရှိပါပြီလို့သူကဆိုပါတယ် Virgil Abloh ဟာကမ္ဘာကျော်ပြင်သစ် fashion design ဖြစ်တဲ့ Louis Vuitton ဒီဇိုင်းမှာအမျိုးသားအဝတ်အထည်အသုံးဆောင်ဆိုင်ရာဖန်တီးရေးညွှန်ကြားရေးမှုဖြစ်ပါတယ
်Kardashians took my besties to LA where the girls like to play we put our hoodies on in Philly where we started acting silly then we headed out to China Taylor said that's where we find
us ဒီတက်ရောင်တွင်တော့အစီအစဉ်ကို radio မှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်ဒီသတင်းတော်ကိုရုပ်ရောတန်ရောအပြည့်စုံကြည့်ချင်တယ်ဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV magazine အစီအစဉ်မှာကြည့်နိုင်ပါတယ်VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။ဒီတွင်ပါ English American Style Gundam ပထမဦးဆုံးတင်ပြပေးမှာကတော့
Strike a chord
ဖြစ်ပါတယ်။စာလုံးပေါင်းကS-T-R-I-K-E Strike ကရိုက်ခတ်တာ D တာ A ကတခု C-H-O-R-D Chord ကဒုရိယာကျူဆိုတော့ Scribe ခွန်ရဲ့ဓာတ်ရိုက်ဒီပေကတော့ဒုရိယာကျူကိုတိခတ်လိုက်တာပေါ့ဒုရိယာကျူကိုတိခတ်လိုက်တဲ့ဆိုရင်ထွက်လာတဲ့တန်စင်ကိုကြားလိုက်ရတဲ့လူတူအနေနဲ့စိတ်ထဲမှာသတိထားမိလိုက်မယ်ခံစားချက်တခုခုပေါ်လာစမြင်ဖြစ်ပါတယ်idiom ဆိုတဲ့တော့ဝိုက်အသေးပဲကလည်းကြားလိုက်ရတာဖတ်လိုက်ရတာတွေ့လိုက်ရတာဟာလူတူဦးမှာခံစားချက်ဖြစ်စေတာတခါတရံလေးဖြစ်လေရှိတာကဒီတန်ကြားဘူးပါတယ်ဒီရုပ်မြင်ဘူးပါတယ်ဒီစာသားမျိုးဖတ်ဘူးပါတယ်ဆိုပြီးတော့တစ်ခုခုကိုအမှားရစေတဲ့ခံမှာလေ strike a chord ဆိုတဲ့ idiom ကိုရည်ညွှန်းသုံးနိုင်ပါတယ်ဒီနည်းဆိုတော့ဆက်ဆက်မှုတစ်ခုခုရှိနေတာပေါ့ရှင်ဒီနေရာမှာ strike အစား T-O-U-C-H, touch, T-Dwee de lu de be ya de waha ya gu le a sa to bi touch a chord lu idiom ma le a tong piu nai ba de. Strike a chord idiom ne ba te lu George Group bi de up ma gu na sin ji ja ya ao.
The program clearly has struck a chord with our listeners. We received a lot of letters from them saying how much they like it.
အဲ့ဒီစီစဉ်ဟာကျွန်တော်တို့သောတာရှင်တွေတည်တည်တသာပဲအကြိုက်တွေ့ကြတယ်လို့ဆိုရမှာပါ။အဲ့ဒီအစီအစဉ်ကိုသူတို့ဘယ်လောက်ကြိုက်နှစ်တက်ကြတဲ့ဆိုတာစာတွေအများကြီးပဲကျွန်တော်တို့လက်ခံရရှိခဲ့တယ်လေလို့ဒီပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ The program clearly has struck a chord with our listeners. We received a lot of letters from them saying how much they like it.
ဒုတိယတင်ပြပေးမယ့် idiom အသုံးကတော့
strike gold.
ဖြစ်ပါတယ်စာလုံးပေါင်းက S D R I K E strike အဓိပ္ပာယ်မျိုးမျိုးရှိပေမဲ့ဒီနေရာမှာရှာတွေ့တာလို့အဓိပ္ပာယ်ယူရမှာဖြစ်ပြီး G O L D gold ကတော့ရွှေဆိုတာသောတာရှင်များအသိဖြစ်ပါတယ်ဒါကြောင့် subscribe ခွင့်ရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့ရွှေကိုရှာတွေ့တာပေါ့ရွှေရှာတွေ့တဲ့တွင်းတူသမားဆိုရင်တထေးဖြစ်ကိမ့်မယ်လို့သောတာရှင်များတွက်ဆပြီးသားဖြစ်မှာပါဟုတ်ပါတယ်idiom ဆိုတဲ့ the white dive ကလေငွေရပေါက်တွေ့တာချမ်းသာလာတာစီးပွားဖြစ်လာတာကြည်ကြည်တဲ့ချမ်းသာလာတာကိုဆိုတာဖြစ်ပါတယ်ကျမတို့မြန်မာမှာလေဟာဘယ်သူဘယ်ဝါကတော့ရွှေတင်းကြီးတွေ့သွားပြီးပွားပေါက်တွေ့သွားပြီးဆိုပြီးတော့ပြောတာသောတာရှင်များကြားဘူးကြပါလိမ့်မယ်ဒီသုံးနှစ်ပတ်သက်လို့ George Group ပြီးတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် Those businessmen who invested with the generals have struck gold
ပေါ်ကျုပ်တွေနဲ့ရင်းနှီးမြှုပ်နှံတဲ့စီးပွားရေးလုပ်ငန်းရှင်တွေတော့တရေတွေဖြစ်ကုန်ကြတာပဲလို့ဒီပေရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ Those businessmen who invested with the generals have struck gold.
Strike gold ဆိုတဲ့ idiom အသုံးကိုငွေချင်းနဲ့တမကပဲတစ်ခုခုနဲ့ပတ်သက်လို့ကို့အတွက်တိတ်ကိုအသုံးဝင်နေ ကိုတွေတိတ်ကိုအတုံးချမဲ့ဟာရလိုက်တယ်ဆိုရင်လေဒီ ADM ကိုရည်ညွှန်းသုံးနိုင်တယ်လို့ဖြည့်ဆွဲပြောပြစီခုနောက်ဆုံးတင်ပြပေးမှာကတော့
Strike while the iron is hot
ဖြစ်ပါတယ်စာလုံးပေါင်းက STRIKE strike ကဒီနေရာမှာရိုက်ခတ်တာရိုက်ချတာ WHILE while ကအချိန်အတော်တွင်THE the IRON IN nga tan IS is ka phit da HOT hot ga pu da so lo sakwai khun ye dai yai de be ga lo tan pu ni dong yai cha lai bo lo de be ya ba de tan so de tat tu go poun twin chin yin apu pe bi pyo la do ma lo ya poun go tan tu ne yai pi do twin ya de so da taw da shin mya a ti phit ba de ပပေးသမားတို့ရဲ့လုပ်ငန်းလူပေါ့ရှင်ပပေးသမားတို့ကတံပြားကိုပုံသွင်းခြင်းရင်အရင်ဆုံးတံကိုအပူပေးပြီးတော့မှတံပြားကပူလာတော့မှပပေးသမားကပပေးတူနဲ့ထူရတာတော်ရရှိများသိကြမှာပါ EDM အသုံးကလည်းဒီတိုင်းပါပဲတခုခုလှုပ်ရှားရှိရင်အချိန်မနှောင်းခင်အခွင့်အခါကောင်းလုံးလှုပ်ဖို့ရည်ညွှန်းပြောတာဖြစ်ပါတယ် Strike while the iron is hot car တကယ်တော့ EDM အပြင်စကားပုံလေးဖြစ်ပါတယ်မတော်မြေမာမှာလေမိုးရွာတုံးရေခမ်းလာတာတုံးပိုင်းငင့်အချင်းရှိကైလုံလဆိုင်ဆိုတဲ့သကပုံမျိုးတွေလို့ပေါ့ရှင်ဒီနေရာမှာအဓိကကတော့အခွင့်အခါကောင်းလုံးလက်လွတ်မခံဖို့ကိုရည်ညွှန်းပြောတာဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George Groopy ရဲ့ဥမာကိုနားဆင်ကြကြရအောင
် You have to strike while the iron is hot and invest in oil company stocksOil prices have skyrocketed because of the crisis in the Middle East.
Yinan company တွေရဲ့ stock ဈေးတွေမှာယင်းနှိမ့်နှံဖို့အကောင်းဆုံးချိန်ကိုလက်လွတ်မခံနဲ့ဗျာ။အရှိလေပိပတိပကကြောင့်ယင်းနှံဈေးနှုန်းတွေဟာမိုးထိုးနေပြီလို့အဓိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ You have to strike while the iron is hot and invest in oil company stocks.Oil prices have skyrocketed because of the crisis in the Middle East.
ဒီတင်ပါ strike နဲ့ပတ်သက်လို့တင်ပြခဲ့တဲ့ idiom အသုံးတွေကတော့
strike a chord, strike it rich, strike while the iron is hot.
တို့ဖြစ်ကြပါလေ။နောက်တင်ပါခုလိုချီမျိုးမှာလေနောက်ထပ် idiom အသုံးတွေကိုတင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်။
သတင်းချင်းချုပ်ကိုတင်ပြပေးပါမယ်အာဖရိကန်အမေရိကန်လူမဲမျိုးသားအသက်46နှစ်အရွယ်ဂျော့ချ်ဖလိုက်ကိုတပ်ဖြတ်မှုနဲ့တရားစွဲဆိုခံထားရတဲ့ရဲတပ်ဖွဲ့ဝင်ဒက်ရက်ရှူဗင်ကိုတနင်္လာနေ့ကပထမဆုံးရုံးထုတ်ခဲ့ပြီးမင်းနီယာပူလစ်တရားသူကြီးကအမှဂန်ကြီးဒေါ်လာတန်တန်သတ်မှတ်ပါတယ်မင်းဆိုတာပြည်နယ်တရားသူကြီးတူဖြစ်တဲ့ဂျဲနက်ရက်ဒင်ကရဲတပ်ဖွဲ့ဝင်ဟောင်းရှူပန်အတွက်ကန့်သက်ချက်တွေပါဝင်တဲ့အမကန်ကြီးဒေါ်လာတသန်းကန့်သက်ချက်မပါတဲ့အမကန်ကြီးအဖြစ်ဒေါ်လာတသန်းနှစ်သိန်းခွဲသတ်မှတ်ခဲ့တာဖြစ်ပါတယ်။အမေရိကန်ရဲတပ်ဖွဲ့ဆိုင်ရာဥပဒေတွေကိုဆယ်စုနှစ်တွေအတွင်းအကြီးမားဆုံးပြုပြင်ပြောင်းလဲဖို့ဒီမိုကရက်လွတ်တော်အမတ်တွေကတောင်းဆိုလိုက်တာဟာဆိုရင်တရားဥပဒေစိုးမိုးမှုပိုင်းမှာပိုပြီးပြင်းထန်စွာကျင့်သုံးရေးတောင်းဆိုနေတဲ့သမ္မတဒေါ်နယ်ထရန့်နဲ့ထိတ်တိုက်တွေ့စရာကိစ္စတွေတရဖြစ်လာပါတယ်။ကမ္ဘာတစ်လောအသွားလာပိတ်ပင်ကန့်သတ်ချက်တွေလှုပ်ဆောင်ခဲ့မှုကြောင့်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကနေလူသားနဲ့ချီသေဆုံးရနိုင်တဲ့အခြေအနေကိုကာကွယ်ပေးနိုင်ခဲ့တယ်လို့တနင်္လာနေ့ကထုတ်တဲ့လေ့လာချက်သစ်တွေကဖော်ပြပါတယ်။လှေစည်းပြေးဒုက္ခသည်တွေကိုတားမြစ်နေတဲ့ဂျာကာပဲရိုဟင်ဂျာ260ကျော်လှေစည်းခီးနဲ့တနင်္လာနေ့မှာမလေးရှားနိုင်ငံကိုရောက်လာတယ်လို့တာဝန်ရှိသူတွေကပြောပါတယ်။အခုဖမ်းမိထားတဲ့ရိုဟင်ဂျာစုစုပေါင်း269ဦးနဲ့သူတို့လေကိုလန်ကာဝီကျွန်းပေါ်ခေါ်ထားပြီးအစားအသောက်နဲ့ရေထောက်ပံ့ထားပါတယ်။အင်္ဂါနေ့မနေ့ခင်သတင်းတွေကတော့ဒီလောက်ပါပဲရှင်အခုထုတ်လွှင့်ပေးခဲ့တဲ့တနားရီစာရေဒီယိုအစီအစဉ်ကိုမနေ့၈ :00 ကနေ၉ :00 အထိလိုင်းနိုမီတာ16 19 41တို့ကနေပြန်လည်ဖမ်းယူနားဆင်နိုင်ပါတယ် VOE အစီအစဉ်တွေကိုအပြည့်နားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်ကျမသင်္ခထိုက်ပါ
This program has come to you from the Voice of America, Washington.